Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်ရရှင်များရှင် VOA American အတန်ကနေ2023ခုနှစ်ဇူလိုင်လ24ရက်တနင်္လာနေ့ညပိုင်း VOA မြန်မာပိုင်းစီစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေမြန်မာစံတော်ချိန်ည9:00နာရီကနေ 10:00 နာရီထိစတင်ထုတ်လွှင့်ပေးနေပါပြီ။ကျမတို့ရဲ့ Radio အတန်လွင့်အစီအစဉ်တွေကိုရုပ်တံကပါရှုစားနိုင်ကြပါပြီရှင်။ဒီညမှာထုတ်လွှင့်ပေးမယ့်အစီအစဉ်တွေကိုတော့လိုင်းဒိုမီတာ32 kHz 9383ညနဲ့9383ညလိုင်းဒိုမီတာ51 kHz 5885တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်။ဒီညရဲ့အစီအစဉ်မှုကကျမစုမမရှင
်။မင်္ဂလာညချမ်းပါသောတာရှင်များရှင်ကျမခင်လေးပါ။ဒီညအတွက်ထိတ်တန့်ရောက်သတင်းတွေကိုမဆုမွန်နဲ့တူတင်ဆက်ပေးသွားပါမယ်။ဒီညအတွက်ထူးခြားတဲ့သတင်းတွေကတော့စစ်တပ်ကမတရားတပ်ဖြတ်တာကိုခံခဲ့ရတဲ့ကိုချင်းမီ၊ကိုဖြိုးစရာတို့တို့အပါအဝင်တက်ကြွသူ၄ဦးတို့မြန်မာနိုင်ငံရှိအမေရိကန်တန်ယုံ၊ဗြိတိန်တန်ယုံနဲ့အာဆီယံကဥရောပပါလီမန်တို့ကဝန်နေကြောင်းဒီကနေ့ထုတ်ပြန်ထားပါတယ်။ဖိလစ်ပိုင်နိုင်ငံမှာလက်ရှိသမ္မတကိုမကျေနပ်လို့ထောင်နဲ့ချီတဲ့ပြည်သူတွေစုယုံဆန္ဒပြခဲ့ကြပါတယ်။ကမ်ဘောဒီးယားရွေးကောက်ပွဲရလဒ်ပေါ်အမေရိကန်ကစိတ်ပြတ်ကြောင်းကြေညာခဲ့ပါတယ်ဆိုတဲ့ထိတ်တန့်ရောက်သတင်းတွေကိုပြောပြပေးသွားမှာပါရှင်
။ဟုတ်ကဲ့ပါရှင်။ဒီညအတွက်နောက်ဆုံးရသတင်းပေးပို့ချက်တွေထဲမှာဆိုရင်တော့ကိုချင်းမီကိုဖြိုးစရာတို့အပါအဝင်တက်ကြွလှုပ်ရှားသူ၄ဦးကြိုးပေးကွပ်မျက်ခံရတာဒီကနေ့တစ်နှစ်ပြည့်သွားတဲ့အချိန်မှာပဲအချင်းတော်တီးတီးမှာမတရားဖမ်းဆီးနှိပ်စက်တပ်ဖြတ်ခံရမှုတွေတိတိတသားပို့ပြီးတော့မှများလာနေတယ်ဆိုပြီးလူခွေအဖွဲ့တွေကပြောပါတယ်။
ဒီဖြစ်အစကသူတို့ရဲ့ဒဏ္ဍာပေါင်းစုံမှာရှုံနေနေတဲ့ရှုံနေမှုကိုလက်မခံနိုင်ပဲနဲ့သူတို့လက်ခုပ်ထဲမှာရှိနေတဲ့မျိုးစင်သားတွေကိုပုံစံမျိုးစုံနဲ့နှင်းပတ်နှိပ်စက်မယ်မတရားတက်ဖြတ်တာ
တွေထောင်ရဲ့အခြေအနေတည်ရင်အပြည့်စုံမကြခင်မှာနားဆင်ရပါမယ်ရှင်။နောက်ကြက်ငွေ2000နဲ့ငွေဆက်ကူတစ်ထုတ်ဝေမယ်ဆိုပြီးဗဟိုဘဏ်ကကြေညာပြီးမှာတော့ရွှေဒေါ်လာဈေးနှုန်းတွေဖြစ်ရဲမြင့်တက်သွားပြီးတော့နေဆက်ငွေလွှဲလုပ်ငန်းတွေရပ်တန့်သွားတဲ့အခြေအနေပါဝင်နောက်ဆုံးရသတင်းပေးပို့ချက်တွေနဲ့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးဖို့ရှိပါတယ်။အခုချိန်ဆုံးကတော့ထိတ်တန့်ရောက်သတင်းတွေကိုမက်ခင်လေးနဲ့ပြောပြပေးပါမယ်ရှင
်။လက်တလုံးမှာအိုဒက်ဆာစိတ်ကန်းကိုရုရှားတို့ဘက်ကလေကြောင်းကနေတိုက်ခိုက်မှုတွေလုပ်နေတယ်လို့ယူကရိန်းဘက်ကပြောနေစင်မှာပဲရုရှားဘက်ကသိမ်းဖိုက်ထားတဲ့ခရိုင်းမီးယားကိုယူကရိန်းကဒရုန်းတွေနဲ့ဒီနေ့မှတိုက်ခိုက်ခဲ့တယ်လို့ရုရှားဘက်ကပြန်လည်းပြောဆိုခဲ့ပါတယ်။မော်စကိုကိုပြစ်မှတ်ထားတိုက်ခိုက်ခဲ့တဲ့ဒရုန်းနှစ်စင်းကိုပြစ်ချခဲ့တယ်လို့လည်းရုရှားစစ်တပ်ကပြောပါတယ်။မြို့တော်ဝင်ဆာဂေးဆိုဗီရာနင်ကလည်းလူနေအိမ်မဟုတ်တဲ့အဆောက်အုံနှစ်ခုပျက်စီးသွားခဲ့ပြီးထိခိုက်သေဆုံးမှုတရင်တော့မရရှိသေးဘူးလို့ပြောပါတယ်။ရုရှားကာကွယ်ရေးဝန်ကြီးဌာနအနီးမှလည်းဒရုန်းယာဉ်ရဲ့အပိုင်းအစတွေကိုတွေ့ရှိခဲ့တယ်လို့ရုရှားသတင်းအေဂျင်စီတွေကပြောကြားခဲ့ပါတယ်။ခရိုင်းမီးယားမှာလည်းယူကရိန်းမောင်းသူမဲ့လေယာဉ်ကခရမ်းမီးကျောက်တူလောင်ယုံကိုထိမှန်ခဲ့ပြီးလေကြောင်းယာဉ်ကာကွယ်ရေးစနစ်ကဒရုန်းစက်တစ်စင်းကိုပစ်ချခဲ့တယ်လို့ရုရှားဘက်ကအုပ်ချုပ်ရေးမှူးကပြောပါတယ်။ဒီတော့တွင်မှာပဲယူကရိန်းစစ်တပ်ကအိုဒက်ဆာစိတ်ကမ်းရှိကောက်နံတူလောင်ယုံကိုရုရှားဘက်ကတိုက်ခိုက်ခဲ့တဲ့အတွက်အလုသမား၄ဦးဒဏ်ရာရခဲ့တယ်လို့လည်းယူကရိန်းစစ်တပ်ကပြောပါတယ်။ရုရှားဟာပင်လယ်နက်ကိုဖျက်ပြီးယူကရိန်းစိတ်ကမ်းကနေကောက်နံတွေကိုဘေးကင်းစွာတင်ပို့နိုင်မဲ့သဘောတူညီမှုကနေနှုတ်ထွက်ဖို့အတွက်ကြေညာခဲ့ပြီးတဲ့နောက်ပိုင်းအိုဒက်ဆာစိတ်ကမ်းကိုအကြိမ်မောင်းများစွာတိုက်ခိုက်ခဲ့တာဖြစ်ပါတယ်ရှင်
။တနင်္ဂနွေနေ့တုန်းကကျင်းပခဲ့တဲ့စပိန်နိုင်ငံရွေးကောက်ပွဲမှာတော့လဝဲလက်ရပါတီတွေနှစ်ဖက်စလုံးဘဲပါတီမှအပြတ်အသတ်အနိုင်ရအစိုးရဖွင့်နိုင်တဲ့အခြေအနေမရှိတာကြောင့်နိုင်ငံရေးအရာရှေ့တိုးမရတဲ့အကျိတ်နဲ့ရှင်ပြန်ရတဲ့အကျက်တဲတွေနဲ့ရင်ဆိုင်ရနိုင်ပါတယ်။ရွေးကောက်ပွဲမှာတော့အတိုက်ခံကအယ်ဘာတိုနူးနက်စ်ဖေဟိုးဦးဆောင်တဲ့ Conservative Party Popular Party ကအမတ်နေရာအများစုအနိုင်ရနေတာဖြစ်ပါတယ်။ဒါပေမဲ့လည်းလက်ရှိ Socialist ဝန်ကြီးချုပ်ပက်ထရိုဆန်ဂျစ်ကိုဖယ်ရှားပြီးတော့အစိုးရတစ်ဖွင့်နိုင်တဲ့အထိတော့လွှတ်တော်အမတ်နေရာအများစုကိုမရပါဘူး။popular party အနေနဲ့လူလူစစ်တမ်းတွေမှာကြိုတင်ခံမှန်းခဲ့သလောက်အောင်မြင်အောင်လှုပ်ဆောင်နိုင်ခြင်းမရှိတာကိုလည်းတွေ့ရပါတယ်။ popular party ရဲ့ခေါင်းဆောင်ကတော့မသေးချာမရေရာတဲ့ကာလတစ်ခုကိုရှောင်ချပြီးတော့ Spain ပြည်သူတွေ popular party အပေါ်ယုံကြည်စွာအနှင်းလိုက်တဲ့တာဝန်ရပါလီမန်အတွင်းကပါတီအားလုံးနဲ့ဆွေးနွေးညှိနှိုင်းသွားမယ်ဆိုတဲ့အကြောင်းကိုပြောဆိုထားပါတယ်။
ပြီးခဲ့တဲ့ပတ်ကတောင်နဲ့မြောက်ကိုရီးယားစစ်မဲ့ဇုံဘက်ကနေနေဆက်ဖြတ်ကျော်ပြီးမြောက်ကိုရီးယားနိုင်ငံနဲ့ထွက်ပြေးသွားခဲ့တဲ့အမေရိကန်စစ်သားနဲ့ပတ်သက်လို့မြောက်ကိုရီးယားနဲ့ကုလသမဂ္ဂကုတ်ကဲရုံးတို့ကြားမှာဆွေးနွေးပြောဆိုမှုတွေစတင်နေပြီလို့ကုလသမဂ္ဂကုတ်ကဲရေးတပ်ဒူဦးစီအန်ဒရူးဟယ်ရီဆန်ကဒီကနေ့မှာပဲပြောပါတယ်1950-53ခုနှစ်ကိုရီးယားစစ်ပွဲအဆုံးသတ်ခဲ့တဲ့အပြစ်ခက်ရက်စဲရေးသဘောတူညီချက်အရထူထောင်ထားတဲ့ဆက်သွယ်ရေးလမ်းကြောင်းတွေကနေတဆင့်ဆွေးနွေးမှုတွေလှုပ်ဆောင်နေတာပါ မြောက်ကိုရီးယားနိုင်ငံနဲ့ရောက်နေတဲ့အမေရိကန်စစ်သားအခြေအနေနဲ့ပတ်သက်လို့စိုးရိမ်မှုတွေရှိနေသေးတယ်လို့ပြောပေမဲ့လည်းအသေးစိတ်ကိုတော့ထုတ်ဖော်ပြောဆိုခြင်းမရှိသေးပါဘူး။အဲဒီအမေရိကန်စစ်သားကိုပြီးခဲ့တဲ့အင်္ဂါနေ့ကအမေရိကန်နိုင်ငံကိုပြန်ပို့ဖို့စီစဉ်ထားတဲ့အချိန်မှာလေစိတ်ကနေခရီးသွားအဖွဲ့တစ်ဖွဲ့နဲ့သူကထွက်ပြေးသွားခဲ့တာပါ။အမေရိကန်ဘက်ကတာဝန်ရှိသူတွေကသူ့ရဲ့ကျန်းမာရေးနဲ့ပတ်သက်ပြီးစိုးရိမ်ကြောင်းထုတ်ဖော်ပြောကြားခဲ့ပေမဲ့မြောက်ကိုရီးယားဘက်ကတော့တစုံတရာပြန်လည်ပြောဆိုတာမရှိခဲ့ပါဘူးရှင်။
အစ္စရေးနိုင်ငံရဲ့လူဖွဲ့စည်းမှာမကြုံဘူးလောက်အောင်ကြီးမားတဲ့အကွဲပြဲတွေကိုဖော်ထုတ်ပြသတဲ့ဆန္ဒပြမှုတွေဖြစ်နေချိန်မှာပဲနိုင်ငံရဲ့တရားရေးစီရင်စနစ်ကိုပြုပြင်ပြောင်းလဲမဲ့ဥပဒေကြမ်းတစ်ခုကိုအစ္စရေးလွှတ်တော်အမတ်တွေကဒီကနေ့ပဲအတည်ပြုလိုက်ပါတယ်။ဒီဥပဒေမူကြမ်းနဲ့ပတ်သက်ပြီးတော့လွှတ်တော်မှာဆွေးနွေးကြတဲ့ခါမှာတော့တော်တော်လေးကိုအခြေတင်ဖြစ်ခဲ့တာပါ။အတိုက်ခံတွေကဒါကရှက်စရာပဲလို့ပြောပြီးဒေါသတကြီးနဲ့ထွက်ခွာသွားခဲ့ကြပါတယ်။ဒီတရားစီရင်ရေးကဏ္ဍပြုပြင်ပြောင်းလဲမဲ့အဆိုပြုချက်ကြောင့်အစ္စရေးနိုင်ငံမှာလူမှုအုံကြွဆန္ဒပြမှုတွေလနဲ့ချီပြီးတော့ပေါ်ပေါက်နေကြတာဖြစ်ပါတယ်။ဝန်ကြီးချုပ်နက်တန်ယာဟုနဲ့သူ့ရဲ့မဟာမိတ်တွေကတော့တရားစီရင်ရေးပြုပြင်ပြောင်းလဲမဲ့ဥပဒေဟာရွေးကောက်ခံမဟုတ်တဲ့တရားသူကြီးတွေရဲ့လုံပိုင်ခွင့်ကိုထိန်းချုပ်ဖို့အတွက်လိုအပ်တယ်လို့ပြောဆိုထားပါတယ်။ကန့်ကွက်သူတွေကတော့အုပ်ချုပ်ရေးအာဏာကိုထိန်းချုပ်တဲ့စနစ်ကိုပြက်ပြားသွားစေနိုင်ပြီးတော့တိုင်းပြည်ကိုအာဏာရှင်စနစ်ကိုတွန်းပို့သလိုဖြစ်သွားလိမ့်မယ်ဆိုပြီးပြောဆိုပါတယ်။အခုဆုံးဖြတ်ချက်ထွက်လာတော့အခုလိုမျိုးနက်တန်ယာဟုနဲ့သူ့ရဲ့လက်ရာစွန်းမဟာမိတ်တွေရဲ့ဆုံးဖြတ်ချက်တွေပေါ်မှာအမေရိကန်ကလည်းစိုးရိမ်ပူပန်ကြောင်းပြောပါတယ်။တရားစီရင်ရေးအာဏာကိုချုပ်ကိုင်ဖို့ရည်ရွယ်ပြီးတော့ပြုပြင်ပြောင်းလဲမဲ့တရားစီရင်ရေးဟာတရားရုံးချုပ်ရဲ့ဆုံးဖြတ်နိုင်စွမ်းတွေကိုစိန်ခေါ်စွမ်းတွေကိုကန့်သတ်တာအပြင်တရားသူကြီးတွေရဲ့ပုံကိုလည်းပြောင်းလဲထားပါတယ်ရှင
်။ View American Tan ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နိုင်ကနေ10နိုင်အထိလိုက်တိုမီတာ32 kHz 9303ညနဲ့9383ညလိုက်တိုမီတာ51 kHz 5885တို့ပြင်စနစ်တင်နေမှုတွေမှာတော့လိုက်လိုက်မီတာ190 kHz 1905အနေနဲ့ထိုးလင့်ပေးနေပါတယ်ခင်ဗျာ
။တင်းနင်းလာညာ VOA ရဲ့ထိတ်တန့်ရောက်သတင်းတွေကိုတင်ဆက်ပေးနေတာပါရှင်။88ခေါင်းဆောင်တူဖြစ်တဲ့ကိုကျင်မီ NLD လွှတ်တော်ကိုစလေဟောင်းကိုဖြိုးစရာတော်နဲ့အတူတက်ကြွလှုပ်ရှားသူကိုလာမျိုးအောင်နဲ့ကိုအောင်သူရဇော်တို့ကိုစစ်တပ်အာဏာပိုင်တွေကကွပ်မျက်တပ်ဖြတ်ခဲ့တာတစ်နှစ်ပြည့်တဲ့အချိန်မှာပဲရန်ကုန်အမေရိကန်တန်ယုံကဝန်ထဲကြောင့်ဒီကနေ့ထုတ်ပြန်ပါတယ်။2021ခုနှစ်ဖေဖော်ဝါရီလအာဏာသိမ်းမှုနောက်ပိုင်းစစ်တပ်ဟာဖိနှိပ်တပ်ဖြတ်မှုတွေကိုဆက်လက်ကျူးလွန်နေတဲ့အတွက်အသက်ဆုံးရှုံးခဲ့ရတဲ့လူပေါင်း 3,800 ကျော်အတွက်မြန်မာပြည်သူတွေနဲ့အတူပူဆွေးတောကရောက်ရတဲ့အကြောင်းကိုအမေရိကန်တန်ယုံရဲ့ Facebook စာမျက်နှာမှာဖော်ပြထားပါတယ်။အာဆီယံမှာရှိတဲ့ဥရောပပါလီမန်ကလည်း2019ခုနှစ်ကပြည်သူ့လွှတ်တော်ကိုယ်စားလှယ်အဖြစ်ဥရောပပါလီမန်ကိုတွားရောက်လေပတ်ခဲ့တဲ့ကိုဖြိုးစရာတော်ရဲ့ဓာတ်ပုံကို Twitter စာမျက်နှာပေါ်မှာတင်ပြီးလွန်ခဲ့တဲ့နှစ်ကမြန်မာစစ်အစိုးရရဲ့မတရားကွပ်မျက်မှုအလုံးကိုအမှတ်ရနေကြောင်းထုတ်ဖော်ပြောဆိုထားပါသေးတယ်။အလားတူရန်ကုန် UK တန်ယုံကလည်းကိုကျင်မီကိုဖြိုးစရာတို့နဲ့အတူမတရားတပ်ဖြတ်ခံရသူတွေကိုအောက်မေ့ဂုဏ်ပြုကြောင်းဒီကနေ့ထုတ်ပြန်ထားပါတယ်။အစင်ခန်းစာရိယာစစ်အာဏာရှင်အနေနဲ့တရားဥပဒေစိုးမိုးရေးကိုဆက်လက်လစ်လျူရှုနေပြီးစိုးရွားတဲ့လူအခွင့်အရေးချိုးဖောက်မှုတွေကိုကျူးလွန်နေကြောင်းပြသနေတယ်လို့လည်း UK တန်ယုံ Facebook စာမျက်နှာမှာတင်ထားတဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ရန်ကုန်အမေရိကန်တန်ယုံနဲ့ရန်ကုန် UK တန်ယုံတို့ဟာစစ်တပ်အာဏာသိမ်းပြီးနောက်ပိုင်းကစလို့ခုလိုအာဏာသိမ်းစစ်တပ်ရဲ့အကြမ်းဖက်မှုတွေကိုရှုံချတာဆန့်ကျင်တာဒီမိုကရေစီရေးလိုလားသူတွေကိုထောက်ခံကြောင်းပြသတာတွေကိုမကြခဏဖော်ပြလေးရှိပါတယ်။အာဏာသိမ်းစစ်ကောင်စီဘက်ကတော့ရန်ကုန်အခြေစိုက်နိုင်ငံသားတန်ယုံတချို့ကမြမအရေးကိုဝင်ရောက်စွပ်ဖက်တာတွေရှိနေတယ်ဆိုပြီးသတိပေးချက်ထုတ်ပြန်ခဲ့မှုပါတယ်ရှင်
။ကမ္ဘောဒီးယားနိုင်ငံမှာတနင်္ဂနွေနေ့ကကျင်းပတဲ့အထွေထွေရွေးကောက်ပွဲမှာတော့ဝင်ကြီးချုပ်ဟွန်ဆန်ရဲ့အာဏာရပါတီ CPP ကအပြတ်အသတ်အနိုင်ရခဲ့တယ်လို့ကြေညာခဲ့ပြီးတဲ့နောက်မှာတော့ကမ္ဘောဒီးယားကနိုင်ငံခြားအကူအညီပေးအစီအစဉ်တချို့ကိုရပ်ဆိုင်းထားပြီးတော့လူပုဂ္ဂိုလ်တချို့ကိုပြည်ဝင်ခွင့်ဗီဇာပိတ်ထားလိုက်ပါတယ်။ဝင်ကြီးချုပ်ဟွန်ဆန်ခိုင်လုံတဲ့ပြိုင်ဘက်မရှိဘဲနဲ့လွတ်လပ်ပြီးတော့တရားမျှတမှုမရှိတဲ့ဒီရွေးကောက်ပွဲကြောင့်အမေရိကန်ကစိတ်ပြတ်မိတယ်လို့အမေရိကန်နိုင်ငံခြားရေးဌာနရဲ့ကြေညာချက်မှာပြောထားပါတယ်။ကမ္ဘောဒီးယားအာဏာပိုင်တွေဟာရွေးကောက်ပွဲမတိုင်ခင်မှာနိုင်ငံရေးအတိုက်အခံတွေမီဒီယာတွေနဲ့အရက်ဖတ်လူမှုအဖွဲ့အစည်းတွေပေါ်မှာညှိမျိုးစုံနဲ့ချင်းချောက်နှောက်ယှက်ခဲ့တယ်လို့လည်းကြေညာချက်မှာဖော်ပြပါတယ်။ဒီမိုကရေစီကိုထိပါတဲ့ဒီလိုလှုပ်ဆောင်မှုတွေကိုတုံ့ပြန်တဲ့အနေနဲ့အမေရိကန်ကကမ္ဘောဒီးယားမှာရှိတဲ့နိုင်ငံခြားအကူအညီပေးရေးအစီအစဉ်တချို့ကိုယာယီရပ်ဆိုင်းဖို့နဲ့ဗီဇာကန့်သတ်ချက်တွေကိုချမှတ်ဖို့လှုပ်ဆောင်ခဲ့တာလို့ပြောခွင့်ရမက်ထရူးမီလာကပြောပါတယ်။ကမ္ဘောဒီးယားအာဏာပိုင်တွေအနေနဲ့စစ်မှန်တဲ့ပါတီစုံဒီမိုကရေစီစနစ်ပြန်လည်ထူထောင်ဖို့အစိုးရကိုဝေဖန်သူတွေနဲ့ပတ်သက်တဲ့ခံယူချက်အမြင်တွေကိုပြောင်းလဲဖို့နိုင်ငံတကာရဲ့အလဲမှာယက်တီချက်တိုးတက်ခိုင်မာဖို့အတွက်လွတ်လပ်တဲ့သတင်းမီဒီယာတွေကိုဝင်ရောက်စွပ်ဖက်တာမရှိဘဲနဲ့လှုပ်ဆောင်ခွင့် င်ပေးဖို့အမေရိကန်နိုင်ငံသားရေးပြောခွင့်ရမက်ထရူးမီလာကကြေညာချက်ထုတ်ပြန်တောင်းဆိုထားပါတယ်။အခုလိုမျိုး CPP ပါတီအနိုင်ရခဲ့တာကြောင့်နှစ်ပေါင်း40နီးပါးကြာအာနာချုပ်ကင်လာခဲ့တဲ့ဝင်ကြီးချုပ်ဟွန်ဆန်ဆက်ပြီးတော့အုပ်စိုးခွင့်ရမှာဖြစ်တယ်လို့တပြိုင်နက်တည်းမှာပဲဟွန်ဆန်ဟာအမေရိကန်စစ်တပ်ကတူဝက်စ်ပွိုက်ကျောင်းစင်းသားဖြစ်သူဟွန်မနက်ကိုအာနာလွှဲပေးဖို့ပြင်ဆင်နေတာလည်းဖြစ်ပါတယ်။ဝင်ကြီးချုပ်ဟွန်ဆန်ဟာနိုင်ငံကိုအုပ်ချုပ်လာတာ38နှစ်ရှိပြီဖြစ်ပြီးတော့ဒီလိုမျိုးအနောက်နိုင်ငံရဲ့ဝေဖန်မှုတွေကိုပယ်ချပြီးသူ့သားစီကိုအာနာလွှဲပေးနိုင်ရေးကစူးညောက်ခလုတ်ဖြစ်လာမယ့်အရာမှန်သမျှကိုသားစီဖယ်ရှားဖို့လှုံ့ဆော်နေတာဖြစ်ပါတယ်ရှင်။
ဖိလစ်ပိုင်နိုင်ငံမှာသမ္မတဖာဒီနန်မာကုစ်ဂျူနီယာကသမ္မတတာဝန်ယူခဲ့တဲ့တစ်နှစ်ပြည့်အဖြစ်နိုင်ငံတော်အခြေပြမိန့်ခွန်းမပြောခင်မှာပဲထောင်ထဲချီတဲ့ဖိလစ်ပိုင်ပြည်သူတွေဟာမနီလာမြို့လမ်းမပေါ်တွေမှာစုယုံဆန္ဒပြခဲ့ကြပါတယ်သမ္မတမာကုစ်တာဝန်ယူခဲ့တဲ့တနှစ်တာကာလအတွင်းတိုင်းပြည်မှာအဖက်ဖက်ကယိုယွင်းလာခဲ့တယ်ဆိုပြီးလူအခွင့်အရေးတက်ကြွလှုပ်ရှားတဲ့အဖွဲ့ပေါင်းစုံကကန့်ကွက်ဆန္ဒပြခဲ့ကြတာဖြစ်ပါလေရှင်
။ကမ္ဘာအချမ်းသာဆုံးတန်းထောင်ကျွယ်တထေးအီလွန်မတ်ဟာသူ့ပိုင်လူမှုကွန်ရက်စာမျက်နှာဖြစ်တဲ့ Twitter ရဲ့အမှတ်တရစိတ်ကိုအပြာရောင်ငှက်ကလေးပုံစံကနေအဖြူရောင်ကြက်ချေကပုံစံ X အမှတ်အသားတရစိတ်ကိုတနင်္ဂနွေနေ့ဇူလိုင်လ23ရက်နေ့ညပိုင်းကပြောင်းလဲထုတ်လုပ်လိုက်ပါတယ်။အဲ့ဒီညပိုင်းမှာပဲအမေရိကန်ပြည်ထောင်စုကယ်လီဖိုးနီးယားပြည်နယ်ဆန်ဖရန်စစ္စကိုမြို့ကကုမ္ပဏီရုံးညနာမှာလည်းအဲ့ဒီဒစိတ်အမှတ်သားတစ်ကိုစလိုက်ထိုးပြီးတော့ပြသခဲ့ပါတယ်။အခု Twitter လူမှုကွန်ရက်ဆာမျက်နှာမှာအပြာရောင်ငှက်ဒစိတ်ရှိနေသေးပေမဲ့ Elon Musk နဲ့ Twitter အမှုဆောင်အရာရှိချုပ် Linda Ruggerino ရဲ့ဆာမျက်နှာမှာလည်း X ကြက်ချေကအမှတ်ဒစိတ်ကလေးတွေပြောင်းသွားပြီဖြစ်ပါတယ်။ Elon Musk က Twitter အမှတ်ဒစိတ်ကိုပြောင်းခြင်းနဲ့သူ့ရဲ့ဆာမျက်နှာကိုအပြာရောင်သုံးထားတာကနေအမဲရောင်ကိုပြောင်းမယ်ဘလို့ထင်ကြပါသလဲဆိုတာကိုသူ့ဆာမျက်နှာရဲ့တန်းနဲ့ချီတဲ့ပရိသတ်ကိုလည်းမေးခဲ့သေးပါတယ်။ Twitter ဆာမျက်နှာကို2022ခုနှစ်အောက်တိုဘာလမှာဝယ်ကလေးက X Crawl လို့နာမည်ပြောင်းလိုက်တာကတော့ Elon Musk ကတရုတ်ပြည်က Web Chat Application လို့ငွေကြေးအပေးယူနဲ့ဒီလှုပ်ဆောင်မဲ့စာရွက်တွေကိုပြသခဲ့တာဖြစ်ပါတယ်ရှင်။ထိတ်တန့်ရောက်သတင်းတွေကိုမက်ခင်လေးနဲ့အတူကျမစုမုံကတင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့တနင်္လာညရဲ့သတင်းပေးပို့ချက်တွေကိုတင်ဆက်ပေးကြပါမယ်။88မျိုးဆက်ခေါင်းဆောင်တဦးဖြစ်တဲ့ကိုချင်းမီ NND လွှတ်တော်ကိုစလဲဟောင်းကိုဖြိုးစရာတော်တို့နဲ့အတူတက်ကြွလှုပ်ရှားသူကိုလာမျိုးအောင်နဲ့ကိုအောင်သူရဇော်တို့၄ဦးကိုဖမ်းဆီးအကျဉ်းချထားချိန်မှာကြိုးပေးကွပ်မျက်ခံရတာဒီကနေ့ဆိုရင်တစ်နှစ်ပြည့်သွားပြီဖြစ်ပါတယ်။2021ခုနှစ်စစ်တပ်အာဏာသိမ်းမှုရဲ့နောက်ပိုင်းကိုချင်းမီနဲ့ကိုဖြိုးစရာတော်လူအကျဉ်းထောင်တွေအတွင်းမှာမတရားဖမ်းဆီးနှိပ်စက်တပ်ဖြတ်ခံရသူတွေကအပါအဝင်အကျဉ်းထောင်တွေထဲမှာခေါ်ထုတ်ခံရပြီးတော့တေဆုံးပျောက်ဆုံးသူတွေကတိတိသားသားများလာပါတယ်လို့လူခွေအဖွဲ့တွေကထောက်ပြနေပါတယ်။ဒီကြောင့်ရန်ကုန်ကနေပေးပို့ထားတဲ့သတင်းပြေဆုံးကိုမမ်းမြတ်တစေအောင်ပြောပြပေးပါမယ်ရှင်
။88မျိုးဆက်ခေါင်းဆောင်တူဖြစ်တဲ့ကိုချင်းမီ NLD လွတ်တော်ကိုစလေဟောင်းကိုဖြိုးစီရတော်နဲ့အတူတက်ကြွလှုပ်ရှားသူကိုလှမျိုးအောင်နဲ့ကိုအောင်သူရဆိုတို့ကိုဆရာနာပိုင်တွင်ကုမြင့်တက်ဖြတ်ခဲ့တာဒီကနေ့တနှစ်ပြည့်ပြီဖြစ်သလိုအာနာရှင်လက်အောက်အသက်ဆုံးရှုံးခဲ့ရသူတွေအတွက်ဝမ်းနွဲပူဆေးရတဲ့အကြောင်းနိုင်ငံတကာအသိုင်းအဝိုင်းကဒီကနေ့ထုတ်ပြန်ပြောဆိုကြပါတယ်အလားတူပြည်တွင်းလူခွင့်ရေးတက်ကြွလှုပ်ရှားသူတွေဟာမြန်မာနိုင်ငံတွင်းဒီလိုစိုးရွားတဲ့လူခွင့်ရေးချိုးဖောက်မှုတွေကိုမေ့မသွားဖို့အခုလိုနေ့မှသတိပေးပြောဆိုကြပါတယ်သူတို့လေးဦးကိုကြိုးပေးကုမြင့်ပြီးတဲ့နောက်ပိုင်းအခု2023ခုနှစ်အတွင်းနိုင်ငံရေးအကျဉ်းသားတွေအပေါ်မှာအာနာသိန်းစစ်ကောင်စီကမတရားညှဉ်းပန်းတပ်ဖြတ်နေတဲ့အခြေအနေတွေပို့ပြီးတော့စိုးရွားလာတယ်လို့နိုင်ငံရေးအကျဉ်းသားများကုညီဆောင်ရှောက်ရေးအသင်း AAPP ရဲ့တာဝန်ရှိသူတူကအခုလိုပြောပါတယ
်အကျဉ်းထောင်တွေကနေအပြင်ကိုခေါ်ထုတ်ပြီးတော့ဒီစစ်တပ်ကဒီမတရားတပ်ဖြတ်နေတဲ့ကိစ္စတွေကျွန်တော်တို့ထောက်ကြားလာတယ်နော်အသီးစက်ဆုံးပြောရရင်ဓာတ်ဥထောင်လိုကိစ္စမျိုးဆိုရင်ကျွန်တော်ဒီထောင်ထဲကနေပြီးတော့ဒီအကျဉ်းသားတွေကိုအပြင်ကိုခေါ်ထုတ်သွားတယ်ထောင်ပြောင်းဆိုပြီးတော့ခေါ်ထုတ်တယ်လို့ပြောတယ်ဒီအခါကျတော့ကျမတက်လိုက်ဒီဂျွန်လ29ရက်နေ့ကဖြစ်တဲ့ကိစ္စကိုအခုဒီဘက်ဇူလိုင်လတည်းကြာမှာဒါယူထောင်တောင်ရှိတဲ့သူကနေပြီးတော့လက်မှတ်ထိုးပြီးတော့ဒေဆုံးသွားပြီဖြစ်ကြောင်းဟိုပြည်သားစုတွေကိုအကြောင်းကြားတယ်စာပို့လာတယ်ပေါ့နော်ဒါယူထောင်ဖြစ်သွားတဲ့ကိစ္စတွေလည်းမတရားတက်ဖြစ်လိုက်တာဖြစ်တယ်ပေါ့နော်နောက်တစ်ခုကဒါပါတော့ဒီတာဝီထောင်မှာဆိုလို့ရှိရင်ဒီဘက်တယောက်အပြင်ကိုခေါ်ထုတ်ပြီးတော့စစ်ကြောရေးလုပ်တယ်ညမနေ့ဆက်တဲ့ဂန်နေနဲ့ပဲကြာဆုံးသွားတယ်
Nanga yi jin nari tang biang shu re chi ma atat khan lai ya da shi de lu. Sit jo yi ma ya de dan ya ri chang atat ti song ya de thi lu khun ye chou phao khan ya de chi ni ri pou so la ni da ne a mya. Chu lun du re ko a myan song yee yu saung ye pho AAPP ga tai twon tha ba de. A jin naw tor tor myan myan ma phit ni de a khu lu ma tia nait set nyin pan tat phyet khan ya da ri ha. Lak khan nai sia ma shi bu lu AAPP ta win shi tu ga pyo ba de.
Di lo bae hu chu lu mi yan thaw ma chu lu shin le u sei nyan so de နိုင်ငံတကာတရားကအပြင်ကိုခေါ်ထုတ်ပြီးတော့အဖြစ်ခံရတယ်ပြန်လာတဲ့အခါမှာချေချောကြီးမှာရလာတဲ့ဒဏ်ရာတွေနဲ့ပဲမြန်မာနေစမှုတန်နေနဲ့ပဲကျင်းအောင်နေမှာစုံသွားတယ်ဒီတိုင်းဆောင်သူထွက်ပြေးရဆိုတဲ့ကိစ္စမဖြစ်ခင်မှာဒါဥဆောင်မှာလည်းနိုင်ငံတကာနှစ်ယောက်ကဒီလိုပဲအပြင်ကိုခေါ်ထုတ်ပြီးတဲ့ခါကျတော့အပူရှက်ပြီးတော့ပိတ်ဆုံးသွားတယ်လို့အစာရင်တွေးကြောက်ပေါက်သွားတယ်လို့ဒီလ တ်မှုတွေဖြစ်တယ်လို့ပဲကျွန်တော်အနေနဲ့ပြောချင်
တယ်။အာဏာသိမ်းမှုနောက်ပိုင်းတပ်ဖြတ်ခံရသူ3800ကျော်နဲ့ဖမ်းဆီးထိန်းသိမ်းခံရသူ2000နီးပါးရှိပြီးထိန်းသိမ်းခံရသူအများစုပြန်မလွတ်သေးတဲ့အကြောင်း AAPP ကထုတ်ပြန်ထားပါတယ်။ကျိုးပိကုမြင့်ခံရသူတွေနဲ့နိုင်ငံရေးအကျဉ်းသားတွေတိုက်ဆုံတဲ့အချိန်မှာအလောင်းပြန်မရတဲ့ကိစ္စတွေဟာဆီယာနာရှင်တွေကျူးလွန်နေတဲ့အထဲမှာတာမန်ရာဇဝတ်မှုမဟုတ်တဲ့ကြီးမားတဲ့လူခွင့်ရေးချိုးဖောက်မှုဖြစ်တယ်လို့လူခွင့်ရေးတက်ကြွလှုပ်ရှားသူတွေကဝေဖန်ထောက်ပြပါတယ်။ဒီလိုအခြေအနေတွေဟာလက်ရှိအာဏာသိမ်းစစ်ကောင်စီလက်ထက်မှာအရင်အာဏာရှင်အဆက်ဆက်လက်အောက်ကျုံရတာတွေနဲ့နှိုင်းယှဉ်ရင်အဆိုးဆုံးဖြစ်တယ်လို့ AAPP တာဝန်ရှိသူကပြောပါတယ
်။ပူပြီးဆိုးတာတယ်ဆိုတာလည်းဒါရှင်းပါတယ်။ဒီစစ်အုပ်စုကသူတို့ရဲ့ကဏ္ဍပေါင်းစုံမှာရှုံးနေနေတဲ့ရှုံးနေမှုကိုလက်မခံနိုင်ပဲနဲ့သူတို့လက်ခုပ်ထဲမှာရှိနေတဲ့နိုင်ငံရေးကျင်းသားတွေကိုပုံစံမျိုးစုံနဲ့နှိမ့်ပတ်နှိမ့်ဆက်မယ်မတရားတက်ချက်တာတွေအဲထောင်တွေမတရားပြောင်းတာတွေသူတို့လုပ်လို့ရတဲ့နှိမ့်ပတ်နှိမ့်ဆက်မှုပေါင်းမျိုးစုံနဲ့သူတို့ကအဲကျူးလွန်လာတာဖြစ်တယ်ပေါ့နော်တေချာပေါက်တာဘယ်ဖြစ်ဘယ်ကာလနဲ့မှမတူရဲ့ဖြစ်အခြေအနေကိုရောက်နေရပါဗ
ျကိုချင်းမီနဲ့ကိုဖြိုးစီရတော့အပါဝင်တက်ကြွလှူရှားသူ၄ဦးကျိုးပိကုမြင့်ခံရတာတစ်နှစ်ပြည့်တဲ့အချိန်မှာရန်ကုန်အမေရိကန်တန်ယုံနဲ့ဗြိတိရှ်တန်ယုံတို့ကလည်းဝန်ထဲပူဆွေးကြောင်းထုတ်ပြန်ကြပါတယ်2020ခုနှစ်အာနာသိမ့်ပြီးတဲ့နောက်ပိုင်းဆီယနာရှင်ရဲ့ဖိနှိပ်တက်ပြတ်မှုတွေအကြမ်းဖက်လူရဲတွေကြောင့်အသက်ဆုံးရှုံးခဲ့ရတဲ့လူပေါင်း3800ကျော်အတွက်မြန်မာပြည်သူတွေနဲ့အတူပူဆွေးတောကရရကြောင်းဖော်ပြထားပါတယ်။အခြေခံကြတဲ့လူခွင့်ရင်းနဲ့လူလက်ခွင့်တွေကျင့်သုံးနိုင်ဖို့စိတ်အားထက်သန်ကြတဲ့မြန်မာပြည်သူတွေကိုဆက်လက်အားပေးထောက်ခံသွားမယ်အကြောင်းလည်းပြောဆိုထားပါတယ်ရှင်။
ကျိုးပေးကွက်မြက်ခံရတဲ့တနစ်ပြည့်တဲ့အချိန်မှာပဲကိုချင်းမီကိုဖြိုးစရာတော်တို့လိုမျိုးအကျဉ်းထောင်နေတဲ့မှာမတရားဖမ်းဆီးနှိပ်စက်တပ်ဖြတ်ခံရသူတွေအကျဉ်းထောင်နေတဲ့ကနေခေါ်ထုတ်ခံရပြီးတော့တေဆုံးပျောက်ဆုံးသွားတဲ့သူတွေတိတိတသားပို့ပြီးတော့မှများလာနေတဲ့အခြေအနေတွေကိုမတ်မြတ်ဒဇင်အောင်ကတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်အခုဆက်ပြီးတော့ဗဟိုဘဏ်ကနေပြီးတော့ကျပ်ငွေ2000တန်းငွေစက်ကူတစ်ထုတ်ဝေမယ်လို့ကြေညာပြီးမှပဲရွှေနဲ့ဒေါ်လာဈေးတွေမြင့်တက်နေတဲ့အခြေအနေကိုတင်ပြပေးကြပါတယ်လာမယ့်ဇွန်လ31ရက်နေ့မှာကျပ်ငွေ2000တန်းငွေစက်ကူအစ်စ်ကိုထုတ်ဝေမယ်လို့မြန်မာနိုင်ငံတော်ဗဟိုဘဏ်ကနေမနေ့ကကြေညာပြီးမှပဲရွှေနဲ့ဒေါ်လာဈေးတွေမြင့်တက်သွားပါတယ်။နိုင်ငံမှာစီးပွားရေးတည်ငြိမ်မှုမရှိတဲ့အချိန်မှာအခုလိုမျိုးငွေစက်ကူအစ်စ်ထုတ်ဝေမယ်ဆိုတဲ့သတင်းကြောင့်ငွေကြေးဖောင်းပွားမှုတွေပုံများလာပြီးတော့အကြက်တဲတွေပို့ပြီးတော့ဖြစ်လာနိုင်တယ်လို့ဈေးကွက်စောင့်ကြည့်လေ့လာသူတွေနဲ့ပညာရှင်တွေကသုံးသပ်ကြပါတယ်။ရန်ကုန်ကပေးပို့လာတဲ့သတင်းကိုအခြေခံပြီးတော့မအေးသန္တာကျော်ကတင်ပြပေးပါမယ်ရှင်။
မြန်မာနိုင်ငံတော့ဘိုးဘန်ကနေပြီးတော့ကျပ်ငွေ2000နဲ့ငွေစက်ကူတစ်ကိုလာမယ့်ဇူလိုင်လ31ရက်နေ့မှာထုတ်ဝေမယ့်အကြောင်းမနေ့ကဇူလိုင်လ23တနင်္ဂနွေနေ့မှာကြေညာခဲ့တာပါအရေးအတွက်အကန့်အသတ်နဲ့ထုတ်ဝေမှာဖြစ်ပြီးတော့ဒီအစီအစဉ်ဟာဟောင်းနွမ်းငွေစက်ကူတွေနေရာမှာလဲလှယ်ဖို့ဖြစ်တယ်လို့စစ်ကောင်စီကတော့ထုတ်ပြန်ထားပါတယ်ဒါမင်းလည်းစီးပွားရေးဈေးကွက်တည်ငြိမ်မှုမရှိချိန်မှာအခုလိုမျိုးငွေစက်ကူတစ်ထုတ်ဝေတာကငွေကြေးဖောင်းပွားမှုနဲ့အတူစီးပွားရေးလုပ်ငန်းတွေပေါ်မှာရိုက်ခတ်မှုပြင်းထန်စေလိမ့်မယ်လို့စီးပွားရေးလုပ်ငန်းရှင်တဦးကသုံးသပ်ပါတယ်
။ငွေတွေကဒီဒေါ်လာဈေးတို့ထုံစင်းလုံးတို့ကအတက်ပဲဖြစ်နေရလေ။ငွေကြေးရတဲ့တို့ဘာပဲဖြစ်ဖြစ်လုံးလိုက်တာနဲ့အတက်ကဖြစ်နေဆိုတော့ဒီတို့ကထုတ်လိုက်ခြင်းအဖြစ်လည်းလူရဲ့ဒီဆိုရင်ကြောက်တတ်မှုပိုပြီးကြီးစေတာပေါ့နော်။တို့ပြီးတော့ဒီကနေတင်းနေတဲ့လူတွေကတော့ဒါဆက်ရမှုကြီးမှာပေါ့နော်။ငွေတွေကဒီတိုင်းအကြောင်းဆိုတော့ဝယ်ဖို့ခက်နေတဲ့အချိန်တွေပေါ့နော်။တို့ကရောင်းလို့ပုံနေသွားတဲ့အကြောင်းမို့ကျုပ်ပေးမယ်နေပါလေပေးချေဖို့လည်းဆက်ပြည့်ချက်တယ်။ဒါကလည်းဒီဆိုရနေပြီးအပြည့်အစည်ကနေဝယ်ဖို့တွေ့တယ်ဟိုမကြောက်ဘူးပေါ့နော်။ဒါကဟိုပြင်မမှလည်းဝယ်ရမလို့ဘူးဆိုတော့။ညာကြောင့်လေနေပတ်စိတ်ပေးချေတဲ့နေရာမှာဆက်ဆက်ရစာချုပ်တွေလည်းပေးချေဖို့လည်းဆက်ပြည့်ချက်ဖြစ်လာမယ်လို့မြင်တယ်။ အဲ့တော့ဒီချိန်ကတော့ကောင်းတဲ့အချိန်ကတော့မဟုတ်ဘူးလို့ကျွန်တော်မြင်ပါတယ
်။ဘိုးဘန်ကတော့ရေအတွက်အကန့်အသတ်နဲ့သာထုတ်ပြီးတော့ငွေဆက်ကူအဟောင်းတွေနဲ့အစားထိုးလဲပေးမှဖြစ်လို့ငွေကြေးဖောင်းပွားတာမဖြစ်နိုင်ဘူးလို့စစ်ကောင်စီရဲ့မီဒီယာတွေမှာဖြေကြားထားပါတယ်။ဆောင်ကြည့်လေးလာသူတွေကတော့အခုချိန်မှာငွေကြေးအစ်စ်ထုတ်ဝေတာဟာအစိုးရအသုံးစည်းရေးငွေလိုအပ်တာကြောင့်ဖြစ်နိုင်တယ်လို့တွက်ဆပြောဆိုကြပါရစေ။ငွေဆက်ကူအစ်စ်ထုတ်ဝေတဲ့အကျိုးဆက်ကြောင့်မြန်မာကျပ်ငွေတန်ဖိုးကျဆင်းပြီးတော့စားသောက်ကုန်နဲ့လူသုံးကုန်ပစ္စည်းတွေအဆမတန်ဈေးတက်လာနိုင်တယ်လို့စီးပွားရေးပညာရှင်တို့ကသုံးသပ်ပါတယ်
။ဈေးကြီးတဲ့နေရာမှာထပ်ပြီးတော့ပို့ပြီးတော့ဆိုးဆိုးဝါးတည်အောင်မူလရာပြုံစင်းဆိုရင်လောက်ရမျိုးဖြစ်ရမျိုးဖြစ်နေတာလေ။ပို့ပြီးတော့ဆိုးဝါးတည်းလာမှာပို့ပြီးတော့ယုံကြည်မဲ့လာမှာပြောစီဝါရေးရပို့ပြီးတော့ချင်းကြီးဆူလာမှာဒါကတော့ဒီလက်ခံလို့ရပါမယ်။ဒီတမန်လူစားတုံးနဲ့ဝေချစားတော့ရစီနုံးနေချီအစနဲ့ကိုတက်နေတာဟုတ်လို့ပို့ဆိုးတာကဒီအပြင်မှာကိုပေါ့ပါဒါကိုစီနုံးတက်တော့ကာဝဲမှုတွေဝေချတဲ့ဒေါ်လာသင်ချမ်းကြီးပလာမော်တော်ကားစားပြီးချွေးအဲ့ဒီစီနုံးကြီးကခါလေးခုန်ခုန်ပို့ပို့တက်နေတာလေ။လက်တွေ့မှာကျရင်တော့မှန်းစားလို့ရဖို့အတွက်ကိုကြီးစီအလုံးကြီးဒီစတောင်းတွားရင်လည်းတော့ဒီလုံးတက်ဒီ90ခိုင်တုန်းကလေးတက်ဟိုအထက်ပုံပြောဟိုကြီးတက်လို့ပြောရမှာ
ဒီတင်းထွက်လာပြီးပြီးချင်းပါပဲပထမဆုံးရိုက်ခတ်မှုကတော့ပြည်ရဲမှာရွှေနဲ့ဒေါ်လာဈေးတွေတက်သွားတာပါဒီနေ့တည့်ရက်ထဲမှာတင်ဒေါ်လာကိုကျပ်ငွေလဲနှုန်းကကျပ်နေရာနေပါလောက်ခုန်တက်သွားခဲ့တယ်လို့ဆက်ပြီးတော့တက်နိုင်ပွဲရှိတယ်လို့ဒေါ်လာရောင်းဝယ်ရေးလောက်ကိုင်းနေတဲ့မတ်သက်ဆွေကပြောပါတယ
်နှစ်တောင်းထဲမှာမထွက်သေးဘူးထွက်မယ်ဆိုတဲ့တဲ့နဲ့ရင်ဒီမနေ့ကအမှန်တကယ်ဆိုဈေးဖွင့်ရမှာအောင်ဈေးမဖွင့်မဲ့အကုန်လုံးစောင့်ကြည့်နေတာဒေါ်လာကလည်းဝယ်မဲ့သူပဲရှိရရောင်းမဲ့သူမရှိဘူးအဝယ်တွေပဲများပြီးအရောင်းအောင်မရှိတဲ့လောက်ဖြစ်သွားတာအရောင်းဝယ်ဖြစ်တော့လည်း300နဲ့ဖြစ်တယ်ဒေါ်လာကို200လောက်ကိုတက်သွားတာထက်တက်မယ်ထင်ပါတယ
်စစ်ကောင်စီဘိုးဘန်ကတော့ငွေကြေးဖောင်းပွားမှုနှောင်ထိန်းချုပ်နိုင်အောင်လို့မူဝါဒတွေချမှတ်ဆောင်ရွက်နေတဲ့အကြောင်းနဲ့ငွေဆက်ကူတစ်ထုတ်ဝေလို့ငွေကြေးဖောင်းပွားမှုမဖြစ်နိုင်လို့ပြောဆိုထားတဲ့ပြင်အခုကိစ္စကိုအကြောင်းမျိုးမျိုးပြပြီးတော့ကုန်စင်းတုံးတက်အောင်လို့လှုံ့ဆော်တဲ့သူတွေနိုင်ငံသားငွေလဲနှုံမြင့်အောင်လို့ကြိုးစားတဲ့သူတွေဟာပြည်သူအကျိုးစီးပွားကိုပြက်စီးအောင်ဆောင်ရွက်နေသူတွေဖြစ်လို့ဖော်ထုတ်အရေးယူသွားမယ်လို့ဇူလိုင်လ23ရက်နေ့ရက်စွဲနဲ့သတိပေးချက်ထုတ်ပြန်ထားပါတယ်
ဒါကတော့နိုင်ငံတော်ဗဟိုဘဏ်ကနေကျပ်ငွေ2000တန်ငွေဆက်ကူတစ်တွေထုတ်ဝေမယ်လို့ကြေညာပြီးမှရွှေနဲ့ဒေါ်လာဈေးနှုန်းတွေမြင့်တက်သွားပြီးတော့ငွေကြေးဖောင်းပွားမှုတွေပိုဆိုးဝါးလာပြီးအကျပ်တဲတွေပိုပြီးဖြစ်လာနိုင်တယ်ဆိုတာကိုစီးပွားရေးပညာရှင်တွေသုံးသပ်ကြတဲ့အကြောင်းသတင်းကိုမဲအေးတန်နာကျော်ကတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။တစ်ဆက်သေးပါပဲဒီလိုမျိုးမြန်မာနိုင်ငံဘက်မှာကျပ်2000တန်ထွက်မယ်လို့သတင်းထွက်ပြီးမှပဲထိုင်းမြန်မာနယ်စပ်ကငွေလွှဲဈေးကွက်ရပ်တန့်သွားတဲ့အကြောင်းသတင်းကိုတစ်ဆက်သေးတင်ပြပေးကြပါတယ်။မြန်မာကျပ်ငွေ2000နဲ့အစ်စ်ထုတ်ဝေမယ်လို့စစ်ကောင်စီကမနေ့တုန်းကကြေညာခဲ့ပြီးတဲ့နောက်မှာပဲမြန်မာကျပ်ငွေတန်ဖိုးထိုးကျသွားပြီးတော့ငွေဈေးကမတည်ငြိမ်တာကြောင့်ထိုင်းမြန်မာနယ်စပ်မှာရှိတဲ့ငွေလွှဲလုပ်ငန်းတွေရပ်တန့်သွားပါတယ်။ငွေလွှဲလုပ်ငန်းတွေလုပ်နေတဲ့စိုက်တော်တော်များများလက်တလောမှာပိတ်ထားကြတဲ့အကြောင်းကိုထိုင်းခြေစိုက် VOA မြန်မာပိုင်းသတင်းတောက်မအေးအေးမှာကစူးစီးပြီးတော့သတင်းပေးပို့ထားပါတယ်
။စစ်ကောင်စီကဇူလိုင်လ31ရက်နေ့မှာကျပ်ငွေ2000တန်အစ်စ်ထုတ်ဝေမယ်ဆိုပြီးကြေညာခဲ့ပြီးတဲ့နောက်မြန်မာကျပ်ငွေတန်ဖိုးထိုးကျခဲ့ရမှာမနေ့ကတော့မြန်မာကျပ်ငွေသသိန်းကိုထိုင်းဘတ်ငွေ1000အောက်ရောက်သွားတဲ့အထိဖြစ်ခဲ့ပါတယ်။ဒီကနေ့တနင်္လာနေ့မှာကျပ်ငွေတန်ဖိုးအနည်းငယ်ပြန်တက်လာပြီမဲ့အတက်အကျမြန်လွန်းတဲ့အတွက်ငွေလွှဲလုပ်ငန်းတွေကိုရပ်နားထားရတယ်ဆိုပြီးထိုင်းမြန်မာနယ်စပ်ကငွေလွှဲလုပ်ငန်းလုပ်ကိုင်သူတို့ကပြောပြပါတယ်
။အော်ငွေရကိုကျပ်ငွေအပေါင်းများနေလို့သူငွေမရလွှဲမရဘူး။มันพูดได้ยัดหาละมันจะยัดอู้แบบตะหมิวอู้ตะจาตะหมิวอะไรเจ้านี่ลูกญาติแล้วยัดหาละดิมวยก็ยัดอู้ตะหมิวตะจาตะหมิวซื้อชงน่ะบ่โหเวทาละหายตาชงน่ะตัวน่ะบ่ต้องไม่เหงื่อดิอู้ตะหมิวตะจาตะหมิวเพียงนี่แหละค่ะก็แต่950เท่าไหร่อะอวยดิอวยดิ950ไปลูกดิไม่ยอมจ้าหรอกแล้วคือเปลี่ยนตัดละ1000เนี่ยอู้เปลี่ยนไปโหดิไม่ได้จ้าเปลี่ยนตัดละ1080 1080 1090ไม่เหงื่อดิตีตีตะเยแท้มาเลยมาละ3-4မျိုးยอมนี่ล่ะ
ထိုင်းဘတ်ငွေ1000ဝန်းကျင်ကိုငွေလဲမယ်ဆိုရင်မြန်မာကျပ်ငွေ3000လောက်ရတာကြောင့်ထိုင်းနိုင်ငံကရွှေပြောင်းလုပ်သမားတွေကမြန်မာပြည်ထဲငွေလွှဲဖို့လုပ်နေကြပေမဲ့လောလောဆယ်ငွေကြေးမတည်ငြိမ်မှုတွေကြောင့်ငွေလွှဲလို့မရဘူးဆိုပြီးနေဆက်မှာနေထိုင်သူတဦးကလည်းပြောပါတယ်
။ဗမာငွေကတအားဟုတ်နေဖြစ်လာတဲ့ခါကျတော့ထိုင်းဘတ်ငွေကနည်းနည်းပဲပြရဗမာပတ်ဆက်အများကြီးရတဲ့ခါကျတော့လူတွေအလဲလိုက်တယ်လိုက်တဲ့ခါကျတော့ဗမာငွေအလင်းမီမပေးနိုင်တော့ဘူး။ငွေသွားလဲလဲတဲ့ခါကျတော့ပမာငွေသူတို့ကပြန်ပြောမပေးနိုင်တဲ့ခါကြောင့်ငွေတယ်လို့မြောက်ခဏရာကြီးဖိတ်ထားတယ်ဆိုပြီးတော့ပြောတယ်မှာ
တချို့ကတော့ငွေဈေးကြချိန်မှာမြန်မာကျပ်ငွေတွေကိုလိုက်ဝယ်တာတွေရှိပြီးပြန်ရောင်းတာမလုပ်ဘဲငွေကိုသိမ်းထားဖို့လိုက်ဝယ်နေတာတွေလည်းရှိနေတယ်ဆိုပြီးငွေလွှဲလုပ်ငန်းလုပ်ကန်နေသူကပြောပြပါတယ်
တချို့ကကြတော့လည်းဟိုဘလီရောက်တယ်ရောင်းတဲ့ခါတွေကိုဒီဈေးနဲ့ဈေးနေပြီးဝယ်လိုက်တယ်ဈေးနေပြီးတော့ဝယ်လိုက်တယ်ဟိုပြန်အထုတ်ကြတော့တိတ်မထုတ်ကြဘူးပေါ့
ငွေစက်ကူအစ်စ်မထုတ်ရသေးခင်ကိုပဲအရင်တုန်းကဖြစ်ခဲ့မှုတဲ့အတိုင်းငွေကြေးဖောင်းပွားတာကုန်စည်နှုန်းမငြိမ်တာကုန်ပစ္စည်းတွေဝယ်ယူတူလောင်တဲ့အခါမှာဆုံးရှုံးတာတွေဇက်တိုက်ဖြစ်လာနေတယ်လို့လည်းကုန်တယ်တွေကပြောပါတယ်ပြီးခဲ့တဲ့ရက်ပိုင်းကပဲမြန်မာကျပ်ငွေတသိန်းကိုထိုင်းဘတ်ငွေ1200နီးပါးရှိခဲ့ပေမဲ့ဒီကနေ့မှာတော့မြန်မာကျပ်ငွေတသိန်းကိုဘတ်တထောင်ဝန်းကျင်လောက်ထိထိုးကြခဲ့တာပါနောက်ထပ်လည်းကျပ်ငွေထပ်ကျနိုင်တယ်ဆိုပြီးကုန်တယ်တွေကသို့ရင်ပူပန်နေကြသလိုဒီလိုငွေကြေးမတည်ငြိမ်မှုတွေကြောင့်ထိုင်းနယ်ဇက်မှာငွေလွှဲလုပ်ငန်းလုပ်ကိုင်နေသူတွေကသူတို့လုပ်ငန်းတွေကိုလက်တလုံးရပ်နှားထားကြတာဖြစ်ပါတယ်ရှင
်မြန်မာနိုင်ငံမှာတော့ဗဟိုဘဏ်ကကျပ်2000တန်ငွေစက်ကူအစ်စ်ထုတ်ဝေမယ်ဆိုပြီးတော့ကြေညာလိုက်တဲ့နောက်ပိုင်းထိုင်းမြန်မာနယ်ဇက်ကငွေလွှဲလုပ်ငန်းတွေရပ်တန့်သွားတဲ့အခြေအနေသတင်းကိုမအေးအေးမှာကသတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်ဆက်ပြီးတော့ရှမ်းပြည်နယ်နဲ့ဒီကရင်နီနယ်ဘက်မှာရှိတဲ့စစ်ရေးအခြေအနေသတင်းကိုတင်ပြပေးကြပါတယ်ရှမ်းနယ်ကရင်နီနယ်ဆက်မိုးပြဲမြို့အနီးမှာတိုက်ပွဲတွေဖြစ်ပွားနေတာဒီကနေ့ဆိုရင်9ရက်ဇက်တိုက်ဖြစ်နေပါပြီလို့ဒေသခံတွေကပြောပါတယ်။တစ်ချိန်တည်းမှာပဲဖဲခုံမြို့နယ်မှာတော့နှစ်ဖက်တိုက်ပွဲမရှိပေမဲ့အရက်သားပြည်သူတွေနေထိုင်နေတဲ့ကျေးရွာတွေကိုလက်နက်ကြီးတွေကျရောက်ပောက်ကွဲတာတွေရှိနေလို့ထောင်နဲ့ချီတဲ့ဒေသခံတွေဟာဘေးလွတ်ရာကိုဆင့်ကဲပြီးတော့ပြောင်းရွှေ့နေထိုင်နေကြရပါတယ်။မိုးပြဲနဲ့ဖဲခုံဘက်ကနောက်ဆုံးအခြေအနေသတင်းပေးပို့ချက်ကိုကိုဝင်းခန့်မောင်ပြောပြပေးပါမယ်ရှင်။
ရှမ်းနယ်ကရင်နီနယ်ဆက်မိုးပြဲမြို့ဒီကဆောင်ကန်းကျေးရွာတစ်ဝိုက်မှာစစ်ကောင်စီတပ်ဖွဲ့တွေနဲ့ဒေသခံကာကွယ်ရေးပူးပေါင်းတပ်ဖွဲ့တွေကြားဒီကနေ့တိုက်ပွဲတွေပြင်းထန်နေတယ်လို့ဒေသခံတွေကပြောပါရယ်ဒီကနေ့ဇူလိုင်လ24ရက်နေ့နဲ့ပါဆိုရင်ဆောင်ကန်းရွာတစ်ဝိုက်တိုက်ပွဲဖြစ်နေတာ5ရက်လောက်ရှိပြီလို့လည်းဆိုပါရယ်စစ်ကောင်စီတပ်ဖွဲ့တွေစစ်ကြောင်းထိုးလာတဲ့အတွက်ကရင်နီပူးပေါင်းတပ်တွေနဲ့ထိတွေ့တိုက်ပွဲတွေဖြစ်နေတာလို့အနီနာကျေးရွာကဒေသခံတကူက VOA ကိုအခုလိုပြောပြပါတယ်
။ဆောင်ကန်းဘက်မှာတိုက်ပွဲဖြစ်နေတာကြာကျွန်တော်တို့ရွာလဲဆောင်ကန်းနဲ့ပဲနေရတယ်ဒီကြောတော့တိုက်ပွဲတော့အများကြီးဖြစ်နေတော့ပေါ့နော်ဟုတ်ဒီနေ့တော့ဒီကျွန်တော်တို့ဆောင်ကန်းဟိုမှာဟိုဒီအရှိတ်ကန်ပူတက်သွားတဲ့လမ်းမှာလဲတိုက်ပွဲဖြစ်တယ်နောက်ဒီကျွန်တော်တို့ရွာအကျော်မှာတော့တစ်စိတ်တလုံးမှာလဲတိုက်ပွဲဖြစ်နေတယ်ကြာ၄-၅ရက်လောက်ကြာတော့ဒီမိုးပြင်းနေတို့ဆင်းလာတယ်ပေါ့နော်ဆင်းလာတော့အမဆောင်ကန်းမှာလဲတတောင်းနာတယ်ဆောင်ကန်းကနေတတောင်းနာရဲ့ဆိုမှတင်သားရဲ့အချိန်မှာဒီတိုက်ခံတွေကရှောင်တယ်ပေါ့နော်သူတို့ဒီတိုင်းချိန်ချင်းနဲ့စစ်တောင်းထူပေါ့နော်ဒီတစ်ခါကျွန်တော်တို့တော်ကြာတယ်ကြောက်မှာလဲခါလဲစစ်တောင်းထူကုန်းကြောင်းနဲ့တန်ဆိုတော့ကုန်းကြောင်းနဲ့တန်ကားနဲ့ဖြတ်သွားတယ်ချိန်ချင်းနဲ့ချိန်နဲ့ဖြတ်သွားတယ်အခုကျတော့သုံးရဆက်တက်ကိုတို့ကဒီချိန်ချင်းနဲ့တွာလာပြီးကြတော့ပေါ့နော
်စစ်ကောင်စီတပ်တွေဟာမိုးပြဲမြို့ကနေဆောင်ကန်းကျေးရွာလမ်းအတိုင်းနေ့စဉ်လိုလိုစစ်ကြောင်းစင်လှုပ်ရှားနေတာမို့ကျေးရွာတော်တော်များများကရွာသူရွာသားတွေရွာထဲမှာမနေရကြတော့ပဲအိုးအိမ်တွေဆုံးခွာပြီးဘေးလွတ်ရာတိမ်းရှောင်နေကြရတယ်လို့လဲဒေသခံတွေကပြောပါတယ်ဒီတော့တွင်လက်တလောတိုက်ပွဲတည်ငြိမ်နေတဲ့ဖဲခုံမြို့နယ်အရှိချမ်းမီစီလောကျေးရွာဘက်မှာလဲစစ်ကောင်စီကလက်နက်ကြီးတွေနဲ့တောက်လျှောက်ပစ်ခတ်နေတဲ့အကြောင်းရွာကန်တူကပြောပါတယ
်။မင်းညာညာဖြစ်ဆိုလဲဘယ်ခက်မှပြည်တာတော့မဟုတ်ပါတော့သူတို့သူတို့ရောက်ရှောက်ပြည်လက်နက်ကြီးတွေစစ်လောရွာထဲမှာစုံလုံးကြတယ်နော်ဟိုတောင်ဆောင်ထဲမှာမလုံးပြောလမ်းသေးနော်ဘယ်ထုံဖက်မှာမလုံးလားစုံလုံးလမ်းသေးလက်နက်ကြီးတွေရောက်ပြည်တယ်လေဘယ်ခက်မှမပြေပါနော်ညာချင်းနေ
ဒီလိုပစ်ခတ်မှုတွေကြောင့်နေတချို့ထိခိုက်ပျက်စီးရရှိပေမဲ့လူထိခိုက်ဒေဒီမှုရှိမရှိတော့လောလောဆယ်မသိရသေးဘူးလို့လည်းအဲ့ဒီဒေတာကန်ကပြောပါတယ
်။စနေညကတည်းကလေထုံးလူတွေဒီသူတွေကကလုံးစီရှောင်းကြတော့စီရှောင်းစခန်းမှာသူကလုံးသွားနေတယ်။နောက်အနောက်ကနေလက်နဲ့ကြည့်ရရရရှောက်ပြီးတော့ဦးအိမ်ကြီးကတချို့သူတို့ရှိရပေါ့နော်။ထိခိုက်တဲ့လူရှိမရှိအဲ့ဒါတော့တိကျတော့ကျမတို့လည်းမသိရသေးဘူးပေါ့နော်
။ဖဲခုံမြို့နယ်ဘက်မှာတိုက်ပွဲတွေမကြာခဏဆိုသလိုဂျိုးကြားဖြစ်ပွားတာရှိပေမဲ့ဒီအပိုင်းမှာတော့နှစ်ဖက်တိုက်ပွဲမရှိပဲလက်နက်ကြီးတွေနဲ့ပစ်ခတ်နေတာလို့လည်းသူကပြောပါတယ်ဒီလိုပစ်ခတ်မှုတွေနဲ့တိုက်ပွဲတွေကြောင့်ဒေသခံရွာသူရွာသားတွေဘေးလွတ်ရာကိုရှောင်နေရပြီးအချိန်ကြာလာတဲ့အမျှစားရေးတောင်ရေးအခက်အခဲမျိုးစုံလည်းရင်ဆိုင်နေကြရတာပါပစ်ခတ်တံတွေငြိမ်သွားတဲ့အခါမျိုးမှာနေအိမ်တွေစီပြန်လာကြတာရှိသလိုအခြေအနေဆိုးတဲ့အခါဘေးလွတ်ရာကိုထပ်မံတိမ်းရှောင်ကြလိမ့်ရှိပါတယ်ပြီးခဲ့တဲ့လပိုင်းကတိုက်ပွဲပြင်းထန်ခဲ့တဲ့ဖဲခုံမြို့နယ်အနောက်ချမ်းစက်တော်ရွာကျေးရွာဘက်မှာလည်းအခုချိန်ဒီနှစ်ဖက်ပစ်ခတ်တံတွေကြားနေရဆဲပဲလို့ဒေသခံတွေကဆိုပါတယ်။ဒါကြောင့်စစ်ရှောင်တွေအိမ်မပြန်ရဲသေးကြဘူးလို့လည်းဒေသခံတို့က VOA ကိုအခုလိုပြောပါတယ်။
ပြန်ဖက်မှာတော့အတန်တွေကြားနေသေးတယ်ချင်းပြန်လို့လည်းပြန်လို့ပြန်မရဲကြောက်ချင်းဟုတ်နေတိုင်းလိုလည်းပြောလည်းနေငယ်အောင်ချင်းဘယ်လိုမျိုးလဲတော့မပြောတတ်ဘူးဗါလဲစနေတောင်ရသွားတဲ့သူကအတန်တွေကြားတယ်တဲ့ရဖက်မှာအတန်တွေကြားတယ်လည်းနေငယ်အောင်လည်းနေပြောတိုက်ပွဲရှိမရှိတော့မသိဘူးနော်အမျိုးအမျိုးအတန်ကြားတော့တိုက်ပွဲရှိမယ်လို့တော့ထင်နေချင်းဟုတ်စောင့်စလုံးကလည်းမပြန်ရဲကြတဲ့ဘူးပြောတယ်ချင်းဒါလည်းဟိုမျိုးမိုင်းပြီးမရှင်းသေးလို့မပြန်ရဲဘူးပြောချင်း
စစ်အာဏာသိမ်းမှုနောက်ပိုင်းလက်နက်ကိုင်တော်လှန်လှုပ်ရှားမှုတွေအားကောင်းနေခဲ့တဲ့ကီအန်ဒီဒေသမှာ အခုနောက်ပိုင်းစစ်ကောင်စီတပ်တွေကလည်းလက်နက်အင်အားနဲ့စစ်တီအင်အားတွေဖြည့်တင်းလာတာကြောင့်နှစ်ဖက်တိုက်ပွဲတွေပြင်းထန်နေတာပါ။နေရာနဲ့နှစ်ဖက်တိုက်ပွဲတွေရှိနေတာနဲ့မျှစစ်ပေးဒုက္ခသည်တွေတောင်းတဲ့ချီအိုးအိမ်တွေဆုံးခွာထွက်ပြေးနေကြရပါတယ်ခင်ဗျာ
။ဒါကတော့ရှမ်းနဲ့ကရင်နီနယ်စပ်ကစစ်ရေးအခြေအနေသတင်းကိုကိုဝင်းခန့်မောင်ကပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။မကြခင်ထုတ်လွှင့်ပေးမယ့်ဒုတိယပိုင်းနိုင်ငံဝက်မှာတော့အပတ်စဉ်ကဏ္ဍအစီအစဉ်တွေဖြစ်တဲ့သတင်းနောက်မှတ်စုစီးပွားရေးကဏ္ဍလူမှုရှုခင်းနဲ့တက်တက်ရောက်သတင်းလောအစီအစဉ်တွေရှုစားနာဆင်ရဖို့ရှိပါတယ်ရှင်
။ VOY အစီအစဉ်တွေကိုရေဒီယိုရုပ်မြင်သံကြားတို့အပြင် YouTube စာမျက်နှာကနေလည်းနားဆင်ကြည့်ရှုနိုင်ပါတယ်။VOY မြန်မာပိုင်း YouTube စာမျက်နှာလေးစာကတော့ youtube.com/voyburns ဖြစ်ပါတယ
်။မင်္ဂလာညချမ်းမှာတော်ရရှင်များရှင် VOY မြန်မာပိုင်းရဲ့2023ခုနှစ်ဇူလိုင်လ24ရက်တနင်္လာညချမ်းအထံတွင်အစီအစဉ်တွေကိုအမေရိကန်ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်။အခုဒုတိယပိုင်းနိုင်ငံဝက်မှာတော့အပတ်စဉ်ကဏ္ဍတွေကိုဇက်တိုက်တင်ဆက်ပေးမှာပါ။အရင်ဆုံးတော့သတင်းနောက်မှတ်စုအစီအစဉ်ကိုတင်ဆက်ပေးကြပါတယ်။ထိုင်းနိုင်ငံသားရေးဝန်ကြီးတွေ့ဆုံမှုကနေဘာမျော်လင့်ဆိုတဲ့ခေါင်းစဉ်နဲ့ဒီသတင်းပတ်မှာတင်ဆက်ပေးထားပါရယ်မြန်မာနိုင်ငံမှာစစ်တပ်ကနေအာဏာသိမ်းလိုက်ပြီးတဲ့နောက်ပိုင်းကလေးကစပြီးတော့အထိမ့်သိမ်းခံထားရတဲ့ဒေါအောင်ဆန်းစုကြည်ကိုထိုင်းနိုင်ငံသားရေးဝန်ကြီးကအာဆီယံစည်းဝေးမတိုင်ခင်ရက်ပိုင်းအလိုမှာတွေ့ဆုံခဲ့တယ်ဆိုတဲ့သတင်းပေါ်မှာဘလို့မျိုးတုံ့ပြန်မှုတွေရှိပါသလဲဆိုတဲ့ရန်ကုန်ကပေးပို့ထားတဲ့သတင်းနောက်မှတ်စုကိုသားညုံတင်ပြပေးပါမယ်ရှင်
မြန်မာနိုင်ငံကိုပြီးခဲ့တဲ့ဇူလိုင်လ9ရက်နေ့ကထိုင်းနိုင်ငံရဲ့ဝန်ကြီးဒွန်ပရမုတ်ဝန်ဒီပြည်သူ့ဝတ်ဝတ်နဲ့ရောက်ရှိခဲ့ပြီးတော့အဲ့ဒီခီးစဉ်မှာဒေါ်ဆန်းစုကြည်နဲ့တွေ့ဆုံခဲ့တယ်လို့ထိုင်းနိုင်ငံရဲ့ဝန်ကြီးကနောက်ပိုင်းမှာပြောပါတယ်။အဲ့ဒီတွေ့ဆုံမှုမှာဒေါ်ဆန်းစုကြည်နေနဲ့မြန်မာရေးအဖြစ်ရှာဖို့ဆွေးနွေးပြောဆိုတာတွေကိုထောက်ခံတယ်လို့ထိုင်းနိုင်ငံရဲ့ဝန်ကြီးကပြောဆိုထားပါတယ်။ဒီတွေ့ဆုံနဲ့ဆိုတာကိုစစ်ကောင်စီဘက်ကလည်းအတည်ပြုပါတယ်။ဒေါ်ဆန်းစုကြည်ကိုတွေ့ဆုံဖို့ကုလသမဂ္ဂကုလသမဂ္ဂတွေတရုတ်ဂျပန်အထူးကုလသမဂ္ဂတွေနောက်အာဆီယံရဲ့အထူးကုလသမဂ္ဂတွေကပါတွေ့ဆုံမှုကြိုးပမ်းခဲ့ကြပြီမဲ့အောင်မြင်မှုမရခဲ့ပဲစစ်ကောင်စီနဲ့နှီးစပ်တဲ့ထိုင်းဆိုရနိုင်ငံရေးဝန်ကြီးကခုလိုမျိုးအာဆီယံစည်းဝေးမတိုင်ခင်လေးမှာပဲတွေ့ခွင့်ရလိုက်တာဟာမြန်မာရေးနိုင်ငံတကာကကြိုးပမ်းမှုတွေကိုရှုတ်ထွေးသွားစီပါတယ်မြန်မာနိုင်ငံဆိုင်ရာအမေရိကန်တန်မတ်ကြီးဟောင်းစကော့မာဆီယာကလည်းထိုင်းနိုင်ငံရေးဝန်ကြီးရဲ့ဒေါ်ဆန်းစုကြည်နဲ့တွေ့ဆုံခဲ့တဲ့ဆိုတဲ့မြန်မာနိုင်ငံခီးစဉ်ဟာမြန်မာဒီမိုကရေစီအရေးကိုကူညီရမရောက်ဘူးလို့ဝေဖန်ထားပါတယ်ထိုင်းနိုင်ငံရေးဝန်ကြီးကဒေါ်ဆန်းစုကြည်နဲ့တွေ့ဆုံတဲ့အချိန်မှာပြည်ပခါတွေကိုဆုံးတက်နိုင်ဖို့တွေ့ဆုံဆွေးနွေးမှုတွေပြန်လည်စတင်ဖို့ဒေါ်ဆန်းစုကြည်ဘက်ကလူလာတယ်လို့သူကပြောပါတယ်။နိုင်ငံရေးလှလာသူဦးရဲထွန်းကတော့ဒေါ်ဆန်းစုကြည်နဲ့ထိုင်းနိုင်ငံရဲ့ဝန်ကြီးတွေ့ဆုံတဲ့အပေါ်မှာခုလိုသုံးသပ်ပါတယ
်။တွေ့တယ်ဆိုတာလည်းဖြစ်ကောင်းဖြစ်နိုင်တာပေါ့နော်။သွားတွေ့လို့ရှိရင်လည်းသူတို့လိုချင်တဲ့ပုံစံအတိုင်းပေါ့နော်။ပြောမှာဒီငါးဆက်ကနဲ့ဆွေးနွေးဖို့ဆိုတာမျိုးဟလာရေကောက်ပွဲမှာပါဖို့ဆိုတဲ့ဟာမျိုးပေါ့နော်။အဲ့ဒါကိုဟာလေးပဲပြောမယ်လို့ခြားလို့တွေ့ခွင့်ပေးတယ်လို့ကျွန်တော်တို့ယူဆတယ
်ဘလို့ရတဲ့ဒီလောက်နေကတော့ကျွန်တော်တို့အခုလက်နက်ကြိုင်ပြစ်ပတ်ကတ်တွေကအချိန်ကျော့သွားလိမ့်မယ်ထင်ဘူးအဲဒီကနေပြီးတော့ဆက်ပြီးတော့ရှင်းပွားပြီးတော့ပေါ်လာတဲ့ရလတ်တွေပေါ့ဥပမာအားဖြင့်အဲနာဇာကန်နဲ့ဒေါ်ဆန်းစုကြည်တို့တွဲဆုံဆွေးနွေးပြီးတဲ့အခါကျတော့နိုင်ငံရေးအကျဉ်းသားတွေလွတ်ပေးတယ်အဲအဲ့ဒီနောက်ပိုင်းမှာသူတို့နိုင်ငံရေးဆွေးနွေးပွဲတွေဖြစ်ပြီးတဲ့အခါကျတော့ကျွန်တော်ထင်တယ်နောက်ဆက်တွဲဖြစ်လာမယ်အဲဟိုအရာတော့ impact တွေကတော့ကြီးတယ်ပေါ့နော်ကြီးဒါကအပြောင်းလဲကဟို2015အချိန်တွေမျိုးပြန်ရောက်သွားနိုင်တာပေါ့နော
်ဆန်းနိုင်ငံရဲ့ဆောင်းအချက်ဟာသက်ဆိုင်ရာဖွဲ့စည်းအားလုံးနဲ့ထိတွေ့ဆက်ဆံပြီးတော့ညီညာရေးအတွက်တိုက်တွန်းနိုင်အောင်လှုပ်ဆောင်နေတဲ့အာဆီယံအနှံ့အပြားဥက္ကဋ္ဌရဲ့ကျိုးပန်းချက်ပေါင်းကိုကျော်လုံးတလို့ဖြစ်နေတဲ့ဆိုတဲ့ဝေဖန်ချက်တွေလည်းထွက်ပေါ်ခဲ့ပါတယ်ဒေါ်ဆန်းစုကြည်နဲ့တွေ့ဆုံခဲ့တဲ့ဆိုတဲ့ဆန်းနိုင်ငံရဲ့ဝန်ကြီးရဲ့ဒီမနိုင်ငံခီးစဉ်ပေါ် NUG ဂျာကာလာအမျိုးသားညီညွတ်ရေးအစိုးရဘက်ကတော့ကန့်ကွက်ရှုတ်ချထားပါတယ်ဒါပြင်အာဆီယံအနေနဲ့မြန်မာရေးဆောင်နေတဲ့အပေါ်မှာ NUG အနေနဲ့ကတော့တိတ်ပြီးတော့ညှိုးလင်းချက်မထားတဲ့အကြောင်း NUG နိုင်ငံရေးဝန်ကြီးဒေါ်စင်မောင်ကပြောပါတယ
်။ကျမတို့ကလေဒီမှာအများကြီးတော့မညှိုးလင့်ထားဘူးဟိုငဘူရဲကပေါ့နော်။ဆိုတော့ဟိုဒါပေမဲ့လည်းပဲကျမတို့က engagement ကိုယုံတယ်အာဆီယံထဲကမိသားစုဝင်နိုင်ငံတနိုင်ငံဖြစ်တယ်ပေါ့နော်။ဆိုတော့အာဆီယံရဲ့အခန့်ကဏ္ဍအရေးကြီးတာကိုဟိုကျမတို့အသိမှတ်ပြုတယ်။နောက်ပြီးတော့အာဆီယံနဲ့ fully ကျမတို့က engage လုပ်ရမယ်ပေါ့နော် member stateနိုင်ငံတနိုင်ငံအဖွဲ့ဝင်နိုင်ငံတနိုင်ငံနေနဲ့ဒီဝတ္တရားကိုကျမတို့နားလည်တယ်သဘောပေါက်တယ်ဒီဝတ္တရားအရကျမတို့ပူးပေါင်းဆောင်ရွက်တယ် engagement လုပ်တယ်ပေါ့နော်ဒါကျမတို့ရဲ့ပုံစံဒါပေမဲ့အဲ့လိုလုပ်တာဟာကျမတို့တော်လိုင်းရေးကြီးအတွက်ကျမတို့တိုင်းပြည်အတွက်အများကြီးဟိုပြောင်းလဲသွားမှာကိုမျော်လင့်ပြီးတော့လုပ်နေရတာမဟုတ်ဘူးဒါကျမတို့မှာရှိရဲ့ responsibility အရာပေါ့နော်ပူးပေါင်းဆောင်ရွက်နေတာပဲဖြစ်တယ်ဒါပေမဲ့ကျမတို့လိုချင်တဲ့တိုင်းပြည်ရဲ့အပြောင်းလဲကိုလို့ဟိုသွားဖို့လို့ထိရောက်တဲ့အပြောင်းလဲတွေအင်မတန်အားကောင်းတဲ့အပြောင်းလဲတွေဖြစ်လာနိုင်မယ်လို့တော့ကျမတို့ကမျှော်လင့်ပြီးပူးပေါင်းဆောင်ရွက်နေတာမဟုတ်တဲ့အတွက်တိတ်တော်မထူးဆန်းပါဘူး
อาเซียนในงานใจหุ่นจีเรียซีวีเนสัสซาซีวีริโกโรอินโดนีเซียในงานเจ้าก็ตามอยู่มาจุลัยล่าสัตย์ยานิการนี้ก็สลีย์ยานิที่เจ็บบาดเก็บอยู่ยามานในงานเป็กก้าสิ่งของเสียในงานใจหุ่นจีการอปาวันเตียวขึ้นมายาวอาเซียนเลี้ยเจ้าก็ตามพี่เดอินโดนีเซียในงานใจหุ่นจีการอยามานในงานก็จะพัฒนาไปกู้การเจ้าพิชเนียมาอาเซียนในงานดูอินเดียซีโลนิโยจ้าผู้ไต่ตรงเกิดลูกบุตรบ่ตุนีเจ้าหายกู้กางเทปพบุเลยามาสิ่งของสังกูต้องสู้อะไร อินโดนีเซียในงานใจหุ่นจีก็ที่ตัดด้วยเนื้อเยื่อในตีเนื้อกูเทเทบูกาอุซาปีสังเฮียมาเกษาพิเศษดูเลยเปลี่ยนไปว่าเลยอาเซียนในงานใจหุ่นจีเอเซียนซีเวมาคณีดานในงานใจหุ่นจีก็ยามาอาจจะได้กูพิชเช่นเนียมาอาเซียนผู้ท้าพิชเช่กูเท่ากันจังเปลี่ยนสู่ว่าเลยสิ่งของสิ่งนี้เนี่ยอาเซียนผู้ดูบริการกูไล่นาลาบีโร่กางเทปโปลามีจูบันอาทอมูริกูเลยเท่ากันประมาณพิเศษดูอาเซียนในงานใจหุ่นจีดูเนี่ยอเมริกันในงานใจหุ่นจีแอนโทนีเบลเกนด้วยส่งส ရှိတော်အချနိုင်ငံတွေနဲ့တူညီတဲ့သဘောထားရှိခဲ့တယ်လို့သတင်းစာရှင်းလင်းပွဲမှာအမေရိကန်နိုင်ငံကြေးဝန်ကြီးကပြောပါတယ်။အင်ဒိုနီးရှားနိုင်ငံကြေးဝန်ကြီးရက်နိုမာဆူဒီကအင်ဒိုနီးရှားနိုင်ငံမှာကျင်းပတဲ့အာဆီယံနိုင်ငံကြေးဝန်ကြီးတွေရဲ့အစည်းအဝေးမှာမြန်မာနိုင်ငံတွင်းကကြံဖက်မှုတွေရပ်တန့်ဖို့နဲ့ဆေးရုံစတင်ကြောင်းအရသားတွေထိခိုက်တည်စီစေတဲ့တိုက်ခိုက်မှုတွေကိုဆုံးသတ်
ကျွန်တော်အနေနဲ့မြင်တာကတော့ဒီအေရှန်ပိုက်ကွတ်ကွန်ဆက်ဆက်မှာလုပ်မဲ့အလုပ်ကိုသူကတိုင်းပေါင်းမရှိတာကိုနည်းနည်းလိုအပ်ချက်ရှိတယ်လို့ထင်ပါတယ်။ဒီအချိန်မှာအပြေးလုပ်ရမယ်ဆိုတဲ့အားဖြင့်မထောင်ဘူး။နောက်ကမလုပ်လို့ရှိရင်သဘောတူတဲ့တိုင်းမလုပ်လို့ရှိရင်အရေးယူဖို့ action ကျွန်တော်တို့အနေနဲ့အဲ့ဒါမပါဘူးခဲ့တာဒီကနည်းနည်းလိုအချက်ဖြစ်ပါတယ်။အခုချင်းဆိုရင်ကျွန်တော်တို့အင်ဒိုနီးရှားဟာကျွန်တော်တို့နဲ့ဘဝတူကနေပြောင်းလဲလာတယ်။နိုင်ငံကဥပစာဖြစ်နေတဲ့အချိန်ကကျွန်တော်တို့အထူးပဲအလေးထားပါတယ်။အားလေးပူးပါတယ်။ဒါကြောင့်လဲဆိုခံစားချက်လဲတူတယ်။ပြောင်းလဲချင်းစစ်ချင်းလဲအတူတူဖြစ်ပါတယ်။အရင်ကသူတို့ခံစားခဲ့ရတယ်လို့ကျွန်တော်တို့ခံစားနေရတယ်ဆိုတဲ အဲဒီလိုဒေသရဲ့ဦးဆောင်မှုကကျွန်တော်တို့လည်းအရေးကြီးတယ်လို့ကျွန်တော်အနေနဲ့သုံးသပ်တင်ပြချင်ပါတယ်။အာဆီယံရဲ့ဘုတ်တဘောတူညီချက်၅ရက်အကောင့်ထဲပေါ်ရင်းနဲ့ပတ်သက်လို့ပြန်လည်သုံးသပ်ပြီးတော့အာဆီယံထိပ်သီးအစည်းအဝေးတွေမှာကြံပြချက်တွေတင်ပြသွားဖို့နဲ့၄ချောင်းတိုက်ခိုက်မှုတွေလက်နက်ကြီးပစ်ခတ်မှုနဲ့ပြည်သူလူထုပိုင်းပစ္စည်းတွေဖျက်ဆီးခံမှုပါဝင် အကြံဖတ်မှုတွေကျေပြန့်ဖြစ်နေတဲ့ပုံမှာမြန်မာစစ်ကောင်စီပေါ်အာဆီယံကရှုံချပါတယ်။96ချိန်ပြောင်းအာဆီယံနိုင်ငံကြီးဝန်ကြီးများအစည်းအဝေးမှာထုတ်ပြန်ခဲ့တဲ့ပူးတွဲကြေညာချက်ပါမြန်မာရေးဖော်ပြချက်တချို့ကအာဆီယံပြည်ညင်ပါမူတွေနဲ့မကိုက်ဘူးဆိုပြီးတော့စစ်ကောင်စီနိုင်ငံကြီးဝန်ကြီးဌာနကလက်မခံဘဲကန့်ကွက်ကြောင်းတုံ့ပြန်ပါတယ်။အာဆီယံနိုင်ငံကြီးဝန်ကြီးတွေရဲ့ပူးတွဲကြေ
ကျွန်တော်နိုင်ငံတနိုင်ငံကိုပြတ်မှတ်ထားပြီးတော့ပြည်တွင်းရေးကိစ္စတွေကိုဖော်ပြတာကအာဆီယံဘရိတ်ညင်စာထဲမှာပါတဲ့ဝင်ရောက်မဆွတ်ဖက်ရေးမှုနဲ့တွေးဖက်နေတယ်လို့စစ်ကောင်စီရဲ့ထုတ်ပြန်ချက်ထဲမှာဆွဆွဲပါတယ်။အနာသိမ်းထားတဲ့မြန်မာစစ်ကောင်စီကိုမြန်မာနိုင်ငံကူစားပြုမှုဖြစ်နိုင်ငံတကာကအသိအမှတ်မပေးဘဲတန်ခါပိတ်ဆို့မှုတွေရှိနေတယ်လို့အာဆီယံတဲပါလဲစစ်ကောင်စီကို Council to Kudeuda Macavene, and Eugene Tanda Tolani Apozirugua, Tisa Hinayames, who are you Sale Shivare. Tanning Alumu, Nima Sikon Senior Pubio, Ninikaka Sassan, Biro, Sikon Siku, Tima Pujin Api, Pionemia Pilam, Lassu, and Yolin to Rile Shire Sura, Titanipa Yet, Rinda Masu, Season Aligo, just a like by the Kna, San Yuba.
ထိုင်းနိုင်ငံသားယဝင်ကြီးတွေ့ဆုံမှုကနေဘာကိုမျှော်လင့်လို့ရတယ်ဆိုတဲ့ခေါင်းစဉ်နဲ့ကိုသားညူတင်ဆက်ပေးခဲ့တဲ့သတင်းနောက်မှတ်စုအစီအစဉ်မှာရှင်ဆက်ပြီးတော့စီးပွားရေးကဏ္ဍကိုတင်ဆက်ပေးစီမှာတယ်။ ပင်လယ်နက်တီးနှံတင်ပို့မှုအစီအစဉ်ကနေ ရုရှားတို့နှုတ်ထွက်မှုရဲ့တက်ရောက်ရိုက်ခတ်မှုကိုကုလသမဂ္ဂလုံခြုံရေးကောင်စီမှပြီးခဲ့တဲ့သတင်းပတ်ကုန်လုံးကဆွေးနွေးခဲ့ကြပါတယ်။ပင်လယ်နက်တီးနှံတင်ပို့မှုအစီအစဉ်ကနေရုရှားတို့နှုတ်ထွက်ကြောင်းကြေညာခဲ့ပြီးမှာတော့ကမ္ဘာတီးနှံဈေးနှုန်းတွေမြင့်တက်သွားသလိုတချို့သောနိုင်ငံတွေမှာလည်းတီးနှံတင်ပို့မှုကိုတားမြစ်ကန့်သတ်မှုတွေလှုပ်လာကြပါတယ်။ဒီသတင်းမဲ့ရဲ့စီးပွားရေးခန္ Ukraine နိုင်ငံတွင်စိုက်ပွဲတွေဆက်ဖြစ်နေတာကြောင့်လေသမားတွေစိုက်ပျိုးရေးနဲ့တီးနှံဖြန့်ဖြူးရေးမှာအနှောက်အယှက်ဖြစ်စေပြီးတီးနှံဈေးနှုန်းတွေလည်းတက်သွားတယ်လို့ကုလသမဂ္ဂလူသားချင်းစာနာထောက်ထားမှုဆိုင်ရာပေါင်းစပ်ညှိနှိုင်းရေးမှူးမာတင်ဂရစ်ဖစ်ကကုလသမဂ္ဂလုံခြုံရေးကောင်စီမှာတောက်ချာနေကတင်ပြပါတယ
် Global grain prices as I think we all know has spiked
ဒီကြတဲ့အချိန်ဒီသတင်းပတ်အတွင်းမှာပဲကမ္ဘာတီးနှံဈေးနှုန်းတွေမြင့်တက်လာပြီးပြီးခဲ့တဲ့နှစ်အတွင်းခက်ခဲခက်ခဲရယူခဲ့ရတဲ့တိုးတက်ပြစ်ထွန်းမှုတွေပြန်ပြီးလက်လွတ်ရမယ့်ချင်းချောက်မှုမျိုးဖြစ်နေပါတယ်။တန်းနဲ့ချီတဲ့လူလူအတွက်ပိုပြီးဆိုးဝါးလာပြီးဆာလောင်မှုတိတ်မှုတွေကြုံလာရနိုင်တဲ့အခြေအနေချင်းချောက်မှုဖြစ်လာနိုင်ပါတယ်။ဗုဒ္ဓဦးနေ့မှာဂျုံသေးတက်မှုဟာဆိုရင်ကျူးကျော်စစ်စတဲ့ပြီးနောက်ပိုင်းတရက်ထဲနဲ့အမြင့်ဆုံးဈေးတက်မှုဖြစ်ပါတယ်အော်စရာတော့မရှိပါဘူးဒီအခြေအနေကခံမှန်းထားတဲ့အတိုင်းဖြစ်လာခဲ့တာပ
ါယူကရိန်းရဲ့တောင်ပိုင်းပင်လယ်နဲ့စိတ်ကန့်အဆောက်အုံတွေကိုရုရှားတပ်ဖွဲ့တွေကပြစ်မှတ်ထားတိုးမြင့်တိုက်ခိုက်လာနေတာနဲ့အတူပဲအိုဒက်ဆာဒေသကတီးနှံဂိုဒေါင်တွေကိုရုရှားကပဒိန်တပ်ဒုံးကျည်တွေနဲ့တိုက်ခိုက်ဖျက်ဆီးကြောင်းယူကရိန်းတာဝန်ရှိသူတွေကပြောပါတယ်ကမ္ဘာဈေးကွက်ထဲကိုရုရှားနဲ့ယူကရိန်းရဲ့တီးနှံတဲ့ဓာတ်မြေဩဇာဆက်လက်တင်ပို့နိုင်ရေးကုလသမဂ္ဂကဆောင်ရွက်မယ်အကြောင်းကုလသမဂ္ဂလူသားချင်းစာနာထောက်ကူမှုဆိုင်ရာဆီးစပ်ညှိနှိုင်းရေးမှူးမာတင်ဂရစ်ဖစ်ကလုံခြုံရေးကောင်စီကိုတင်ပြပါတယ
် The bottom line is very simple
အဓိကအချက်ကသိပြီးရိုးရှင်းပါတယ်ယူကရိန်းနဲ့ရုရှားထံကရိတ်ခါနဲ့ဓာတ်မြေဩဇာတင်ပို့မှုကဒီကနေ့အထိဆက်ရှိနေပါတယ်ဒါပေမဲ့လို့လည်းအခုရပိုင်းတွေဟာကမ္ဘာစားနပ်ရိက္ခာလုံခြုံရေးအတွက်စိတ်ပင်အရေးကြီးတဲ့အခြေအနေဖြစ်ပါတယ်ဒါကြောင့်လဲရုရှားနဲ့ယူကရိန်းစားနပ်ရိက္ခာနဲ့ဓာတ်ပြင်ဩဇာတွေကမ္ဘာဈေးကွက်ထဲကိုဆက်လက်ရောက်ရှိနိုင်ရေးအတွက်ကုလသမဂ္ဂဘက်ကသက်ဆိုင်သူအားလုံးနဲ့ဆွေးနွေးညှိနှိုင်းဆောင်ရွက်သွားပါမယ်
ရုရှားဘက်ကတော့ပင်လယ်နဲ့ area အတွင်းဝင်ရောက်လာတဲ့တင်းပေါ်အလုံးကိုရုရှားရေတပ်ကစစ်ဆီးမဲ့အကြောင်းရုရှားရဲ့ဒုတိယနိုင်ငံခြားရေးဝန်ကြီးဆာဂေးဘာရှနင်ကတောက်ချာနေမှာပြောပါတယ
် Следующую акваторию Чорноморья украинские порты
ပင်လယ်နဲ့ကနေယူကရိန်းစိတ်ကမ်းတွေကိုဥတီခုံပေါင်းတဲ့ရေရင်အလုံးကိုစစ်တပ်ရေရင်ဖြစ်နိုင်ခြေရှိတယ်လို့သဘောထားမှာဖြစ်တယ်လို့နောက်ပြီးဒီရေရင်တွေမှာအလံလွှင့်ထူထားတဲ့နိုင်ငံတွေကိုလည်းပဋိပက္ခမှာယူကရိန်းအစိုးရဘက်ကရပ်တည်တဲ့နိုင်ငံတွေအဖြစ်သဘောထားမှာဖြစ်ပါတယ်ဒီလိုသဘောထားမှတ်ယူမှာဖြစ်ပါတယ်ဒါကြောင့်လဲဒီရေရင်မှာမယိုးသားတဲ့ပစ္စည်းတွေတည်ဆောင်မလာရေးအတွက်အထူးခြားစစ်ဆေးဖို့လိုအပ်မှာဖြစ်ပါတယ်
ရုရှားဟာပင်လယ်နဲ့တင်မောခုံမောင်းမှုလမ်းကြောင်းတွေမှာမိုင်းထွေထောင်ထားပြီးကမ္ဘာစားနပ်ရိက္ခာထောက်ပို့မှုအပေါ်မှာစစ်ဆင်နေတာဖြစ်တယ်လို့အမေရိကန်ပြည်ထောင်စုကကုလသမဂ္ဂလုံခြုံရေးကောင်စီမှပြောဆိုလိုက်ပါတယ်။ကုလသမဂ္ဂဆိုင်ရာအမေရိကန်သံအမတ်ကြီးလင်ဒါထောမတ်စ်ဂရင်းဖီကတောက်ချန်နေတုန်းကလုံခြုံရေးကောင်စီမှအခုလိုတင်ပြပါတယ်
။ Russia is waging war on the world's food supply.
ရုရှားကကမ္ဘာစားနပ်ရိက္ခာထောက်ပံ့ဖြည့်ဆည်းမှုကိုစစ်ဆင်နေတာပါ။စီးရင်သူတွေအသေးအံလိုအပ်နေတဲ့အချိန်မှာသူတို့အပေါ်မှာစစ်ဆင်နေတာဖြစ်ပါလေ။လူတွေစိတ်ဆိုးဒေါသထွက်နေကြပြီးတော့လူတွေတေချေချပါလိမ့်မယ်။ပင်လယ်နဲ့ထဲမှာအရက်ဖက်တင်မောတင်ပို့မှုတွေပေါ်မှာတိုက်ခိုက်မှုတွေအပါအဝင်ယူကရိန်းရဲ့တီးနှံစိုးလောင်ရုံတွေပေါ်မှာရုရှားစစ်တပ်ကပိုပြီးပြစ်မှတ်ထားလာနိုင်တယ်ဆိုတဲ့သတင်းအချက်အလက်တွေလည်းအမေရိကန်ဘက်ကရထားပါတယ်။ယူကရိန်းစစ်ကမ်းတွေနားမှာလည်းနောက်ထပ်မိုင်းတွေထပ်ပြီးချထားတယ်ဆိုတဲ့သတင်းအချက်အလက်တွေလည်းရပါတယ်။ဒါဟာအရက်ဖက်သင်းမောတွေပေါ်မှာတိုက်ခိုက်မှုတွေရှိလာရင်အကြောင်းပြနိုင်ဖို့နဲ့ဒီလိုတိုက်ခိုက်မှုတွေအားလုံးကိုယူကရိန်းပေါ်မှာအပြစ်ပုံချဖို့အတွက်ကြံစည်လှုပ်ဆောင်ချက်လို့ယုံကြည်ရပါတယ
်။ရုရှားရဲ့လက်တလောယူကရိန်းအပေါ်တိုက်ခိုက်မှုတွေဟာဆိုရင်ယူကရိန်းရဲ့စစ်နယ်ရိက္ခာတင်ပို့မှုကိုထိခိုက်ပျက်စီးစေဖို့ဆောင်ရွက်ချက်အဖြစ်လည်းယူဆကြပါတယ်။ရုရှားဘက်ကပင်လယ်နဲ့တီးနှံတင်ပို့မှုသဘောတူညီချက်ကနှုတ်ထွက်ကြောင်းကြေညာခြင်းဟာဆိုရင်ယူကရိန်းလက်သမားတွေစိုက်ပျိုးတဲ့ရာသီဖြစ်ပါတယ်။စိုက်ပျိုးရေးလုပ်ငန်းမှာဆဲစုနဲ့၃ခုကျော်ကြာလုပ်သက်ရှိတဲ့လက်သမားရူစလာဟိုလပ်ကတော့
Кабаа тлуа кун туэ ди не сэ туэ ши ту лэ чи па дэ.
Быстрише проходили суда.
Конгэри не чно мэй чи ва дэ. Russia CCTV မှုတွေကမလိုအပ်ပဲတန်းစီခိုင်းတာပြီးတင်မော်တွေကိုရက်ခိုင်းထားတာပါလို့သူတို့အားလုံးကပြောကြပါတ
ယ်။ Ukraine ဘက်ကတော့ Danubel မြစ်ကြောင်းနဲ့ကုန်းကြောင်းကနေတဆင်း Slovakia နဲ့ Poland ကိုတွားတဲ့တီးနှံပို့ဆောင်ရေးလမ်းကြောင်းတဲ့ဖော်ထုတ်နိုင်ရေးဂျိုးပန်နေပါတယ်။ဒါပေမဲ့လည်းပင်လယ်နဲ့ရေချောင်းတည်ယူပို့ဆောင်ရေးကတီးနှံကုန်သွယ်ရေးအတွက်အကောင်းဆုံးဖြစ်တယ်လို့လယ်သမား Ruslan Holub က VOA ကိုပြောပါတယ်။ Netherlands ကလယ်သမားKeith Huizinga ဟာဆိုရင်လေယူကရိန်းမှာအလုံးလုံးနေတာဆယ်စုနှစ်နှစ်ခုကျော်ရှိခဲ့ပါပြီ။ပင်လယ်နက်ကနေတီးနှံတင်ပို့ခွင့်မရရင်တော့စိုက်ပျိုးတီးနှံအလုံးလေလွင့်သွားမဲ့အရေးကိုသူကစိုးရိမ်တယ်လို့ VOA ကပြောပါတယ်
။ All this wheat here behind me.
နောက်မှမြင်နေရတဲ့ဂျုံတွေအလုံးဆုံးရှုံးသွားပါမယ်။နှမျောစရာပါ။ကျွန်တော်တို့တင်ပို့ခွင့်မရဘူးဆိုရင်တော့ကျွန်တော်တို့လည်းကုန်အောင်မစားနိုင်ပါဘူး။ဒီကုန်စီတွေတင်ပို့နိုင်ရင်အတွက်ပင်လယ်နက်ကတခုစီးသောလမ်းဖြစ်ပါတယ
်။to get this stuff out.
ရုရှားကပင်လယ်နဲ့တီးနှံတင်ပို့မှုအစီအစဉ်ကနေလှုပ်ထွက်ကြံပြညာပြီးနောက်ကမ္ဘာစားနပ်ရိက္ခာဈေးကွက်ပါဈေးတက်လာတဲ့အချိန်မှာပဲကမ္ဘာစံတင်ပို့မှု40ရာခိုင်နှုန်းရှိတဲ့အိန္ဒိယကလည်းဘာစမတီစံမဟုတ်တဲ့စံပြူကြီးပတင်ပို့မှုကိုတားမြစ်ကြောင်းပြီးခဲ့တဲ့သတင်းပတ်ကြာသပတေးနေ့မှာအိန္ဒိယသတင်းတွေကဖော်ပြချပါတယ
်မတ်တင်ဂီထိုက်စူးစီးတင်ပြပေးခဲ့တဲ့စီးပွားရေးကဏ္ဍပါရှင်အခုဆက်ပြီးတော့လူမှုရှုခင်းအစီအစဉ်ကိုတင်ဆက်ပေးကြပါမယ်။ကုံစင်းနှုံကြီးတဲ့ဒဏ်ကိုခံရတဲ့အမေရိကန်မိသားစုများဆိုတဲ့ခေါင်းစဉ်နဲ့တင်ပြပေးထားပါရယ်။အမေရိကန်ပြည်ထောင်စုမှာအလုလက်မဲ့နှုံရောငွေကြေးဖောင်းပွမှုနှုံမှာကြာဆင်းနေပေမဲ့ကုံစင်းနှုံကတော့ဆက်ပြီးတော့ကြီးနေဆဲဖြစ်ပါရယ်။အမေရိကန်အလုသမားရေးဌာနကိန်းဂဏန်းနေအရာအစားအသောက်ဈေးကတော့အကြီးဆုံးဖြစ်နေပါရယ်။ဒီလိုမျိုးကုန်စည်နှုန်းတွေကြီးမြင့်တဲ့ဒဏ်ကိုအမေရိကန်ပြည်သားသူတွေကြုံနေရတဲ့အခြေအနေတွေကိုဒီသတင်းပတ်ရဲ့လူမှုရှုခင်းအစီအစဉ်မှာမဆုမြတ်မွန်ကတင်ပြပေးထားပါဗျ
။အမေရိကန်ပြည်ထောင်စုမှာငွေကြေးဖောင်းပွားမှုနှုန်းဟာ2022ခုနှစ်တုန်းကစံချိန်တွေအောင်မြင့်တက်ခဲ့ပြီးမြဲအခု2023မှာတော့လက်ရှိအခြေအနေထိပြန်ပြီးတော့ကျနေပါဗျ။ငွေကြေးဖောင်းပွားမှုနှုန်းကျလာပြီးမြဲကုန်စည်နှုန်းတွေကတော့ကြီးနေသေးပါအထူးသဖြင့်အစားအသောက်ဈေးနှုန်းတွေပါ America လို့တမိုင်းဌာနရဲ့ကိန်းဂဏန်းတွေအရာဒီအစားအသောက်ကုန်ဈေးနှုန်းတွေဟာလက်ရှိမှာဒီလောင်စာဆီဈေးထက်ကိုကြီးမြင့်နေပါတယ်အခုလိုကုန်ဈေးနှုန်းကြီးမြင့်တဲ့တန်ကို American မိသားစုတွေရင်ဆိုင်နေကြရပါတယ်အခုနှစ်ပိုင်းနဲ့အတွင်းမှာဟင်းချက်ကုန်ဈေးတွေတရရိပ်တက်လာတာကို New York မြို့မှာနေတဲ့မောင်ဝင်းမင်းထွန်းကခုလိုပြောပြပါတယ
်အစားအသောက်တွေကဘယ်ချိန်မှာသတိပြုမိလဲဆိုတော့ COVID lockdown ပြီးတော့လေဈေးတွေအဲ့မှာတက်လာတာသတိထားမိရဲ့ဒါပေမဲ့ lockdown ကြောင့်ပဲထင်တာပြီးရင်ပြန်ကြမယ်လို့ပဲထင်တာဒါပေမဲ့အဲ့ရနေတောက်လျှောက်ဆက်ပြီးတော့တက်သွားတာပေါ့နော်အခုထိပြန်မကြတော့တာဒီစီးပွားရေးအခြေအနေကြောင့်လည်းပါမယ်ထင်ပါတယ
်မဝယ်မင်းထွန်းကဒီ America မှာနေတာကြာပြီဆိုတော့ပေါ့နော်အခုလိုမျိုးဈေးတက်သွားတာမျိုးတွေအရင်တုန်းကရောကြုံဘူးလားရှင်နောက်ဈေးတွေပေါ့နော်ဘယ်လောက်တက်သွားတယ်ဆိုတာရောနှိုင်းစင်ပြီးတော့ပြောပြပါလား
ဒီမှာနေရာတော့ကြာပြီဒါပေမဲ့အဲ့လိုတက်တာတော့တစ်ခါမှမကြုံဘူးဟိုနည်းနည်းနည်းချင်းတက်တာတော့ကြုံမှုရဲ့ဟိုဟာလေးနည်းနည်းတက်လိုက်ဒီဟာလေးနည်းနည်းတက်လိုက်ပေါ့နော်အခုဟာအားလုံးကတပြုံနဲ့တစ်ခါတည်းလို့တက်သွားတာလေ soy sauce ဆိုဟိုအသေးဖွဲလေးတွေအစားငါးမှုတစ်ချက်အဲ့လိုမျိုးတက်သွားတာဆိုတော့တချို့ဟာဆိုနှစ်ချက်တို့ item တွေဆိုအဲ့လိုမျိုးတွေတက်တာဆိုတော့ဟိုတော်တော်ကြီးကို effect ဖြစ်တာပေါ့နော်အကုန်လုံးတပြုံနဲ့တစ်ခါတည်းတက်သွားတာဆိုတော့
ဈေးတွေတက်သွားတဲ့အထက်မှာပေါ့နော်ဥမာ7-8-0တော့နောက်အသား0ပေါ့နော်ဘယ်လောက်ထိတက်သွားတယ်လို့ပြောလို့ရလဲရှင
်အာ7-8ကိုလို့3-4ချက်လောက်တက်တယ်ဟိုလိုမျိုးအဲ့အသားတွေဆိုလည်းတက်တယ်နော်အဲ့လိုတပေါင်းတစ်ချက်တို့ငါးမိုးတော့အဲ့လိုမျိုးတက်သွားတာပေါ့နော
်အခုလို့ပေါ့နော်ဒီစားတော့ကုန်နေဟင်းချက်ကုန်နေဈေးကြီးနေတဲ့အခါကျတော့ဥမာဈေးသွားလို့ရှိရင်ဟိုကိုဈေးတက်တာရဲ့ site ကိုရွေးပြီးတော့မှဈေးတွေနှိုင်းရှင်ပြီးဝယ်ရတာမျိုးရောရှိလားရှင်ဆိုတော့နောက်ကိုဒီချက်နေချာပေါ့နော်ဟင်းနေတဲ့ဟိုထဲတဲ့ဒီ ingredients တွေကိုရောပြောင်းပြီးတော့ထည့်ရတာလို့ shop ပြီးတော့ထည့်ရတာလို့မျိုးရောဖြစ်လားရှင
်ဟုတ်ဟိုလိုမျိုးဈေးဝယ်တာတော့ shop မဝယ်ပါဘူးဒါပေမဲ့အဲ့လိုအရင်တော့ဆိုတဆိုင်ထဲမှာရတယ်တဆိုင်ထဲသွားရင်ပြတ်သွားတဲ့ကိစ္စအခုဆိုနှစ်ဆိုင်သုံးဆိုင်လောက်ဟိုရရတာပေါ့နော်ဈေးသက်သာဆုံး item တွေကိုအဲ့လိုဆိုင်နေရနေရွေးပြီးတော့ဝယ်ရတယ်ဟင်းချက်တာတော့ ingredient တွေပါတယ်အဲ့လိုပြောင်းထည့်တာတော့မရှိပါဘူးဈေးဝယ်ရနည်းနည်းအချိန်ပေးရတာပဲတတလာလေးတွေကိုတတလာတဲ့ဆိုင်တစ်ခုချင်းအဲ့လိုမျိုးလိုက်ဝယ်ရတာပေါ့ဟင်းဟင်းမျိုးဆိုရင်အဲကလားဆိုင်မှာပေါ်တယ်အဲ့လိုမျိုးပေါ့နော်ဒီလို soy sauce ဆိုရင်ပဲတရုတ်ဆိုင်မှာပေါ်တယ်ဘယ်လိုမျိုးအဲ့လိုမျိုးသုံးတစ်ခါဈေးဝယ်ရင်တော့3-4ဆိုင်လောက်ရရတယ်အရင်တော့ဆိုတဆိုင်နဲ့ပြီးသွားတာပေါ့နော်တိတ်ပြောဈေးလည်းမကြည့်တော့ဝယ်နေရအခုတော့တေးချာကြည့်ပြောစစ်စစ်စိတ်ဝယ်ရတာပေါ့
မဝယ်မင်းထွန်းတို့မိသားစုမှာဆိုရင်ဟိုဆယ်ကျော်သက်ကလေးတွေလည်းရှိရပေါ့လေဆိုတော့ဒီတပတ်တစ်ပတ်ပေါ့နော်မိသားစုအတွက်ဈေးဘိုးကအရင်ထက်ဘယ်လောက်တက်သွားတယ်လို့ပြောလို့ရလဲရှင်
Yeah, this is a meowai tobacco, Diani, Diangazi, Lubumiawai, Kalidia, who says or that did, or the Yoshi as or Trual Asad. So, Bowe, I kind of, as you know, I let that as well. Diani, Diangazi, Dalla, Bobio, Tomavai.
A column your G goes in only, Ginny, the Gisabon, or the South of Zinoni, Hobuna, the Gasboro. Siboro, Midaboro, Aloma, Denny, the Bolis, or Elum, your Denny, the Ajamiaria, the Koye, the Midazuri, or Masuri, the Prayers of the Kama, Piosia, topic, the Kuni, the option, the last year, the Zeno, the Genie, the Pisa.
The Tabo, I may mentally took the ancient Mari, Subi, Subi, doing it as a I guess I'm here, the object, Aloma, and Nini, electric, so I let that day, Cassie, let that day, Kono, Tassie, let that day, South of the Kono, that day, so Aloma, Nini, Tabono.
A cool bono. Dimapchemani bono, who wear a hinter gomni, sit down in a cajaro, go at the tabema, who shall be a donga yara mule, elumu, she lash it.
How did Laura, what you got her, your doma, a short donor or machine? I mean, as you know, Laura, a sunny my day, your subject dog, bono, go on, say it at all. A pepper got that dog. Oh. ติดเดียวยังนัวหลัวประสันสุมิยามิวมาชีรอบ่าวคลีตรากะรอติดเดียวช่อต้องมาแล้วไม่ใช่บ่าวกงลงหลูได้หารอหลูแต่หลูต้องมาคลีดิรอ
ไอ้มาหินแท้กงมารอช่อไล่ลงมาได้คาจารอโกด้วยโกเวเรอุปมาซีเวราမျိုးโหนောက်คีถั่วตาမျိုးโหอะไรမျိုးတွေโหโหช่อไล่ยาราမျိုးอ่ะสีลาရှင်
ทีทัดตาอย่างน้อยสุดช็อตทริปไปคณะๆตัดไปไอ้ห่านี้ดิรอเนเน่โหไม่ตั้วหรอกช็อตไล่ตาป่ะเนาะvacationสุดแล้วตะหนิกก็vacationอจีตะคောက်หลอกไปตั้วไปต่อเลยไอ้หลุမျိုးนี่รอเนเน่ช็อตช็อตอ่ะป่ะอะไรนี่เนาะแล้วไอ้หลุမျိုးป่ะเนาะไอ้มาหินแท้ๆดิหินแท้กงโหซีนงนี่ตัดตะโหลไปใส่มาตั้วซ้ายแล้วกูจี้ตะๆซีนี่ตัดลาเลยสุอุมาโหอะเย็นซ้านี่จาหินเต็มမျိုးว่า ဒီဘက်မှာဆိုရင်တော့လင်းကဒေါ်လာလောက်အထိကိုတက်သွားတာမျိုးတွေရှိတယ်။နောက်စိုက်မှာသွားစားမယ်ဆိုရင်လည်းဟိုတချို့မိသားစုတွေဆိုလို့ရှိရင်အပြင်မှာထွက်စားဖို့စဉ်းစားပို့ပြီးစဉ်းစားလာတာမျိုးတွေဖြစ်တယ်လေဆိုတော့မဝင်မင်းထုံကဒါနဲ့ပတ်သက်လို့ကိုယ့်အတွေ့အကြုံပြောပြပါလား။ဟုတ်တယ်အပြင်မှာသွားစားလို့ရှိရင်လည်းအဲ့လိုပဲဈေးကတက်သွားတယ်ပေါ်ရှင်တစ်ခုပေါ့နော်ဟို
ตรอยู่กว่าว่าตรงนี้เสร็จแล้วคันได้แท้ป่ะเนาะอะไรไม่ရှိပါတယ်အဲ့တော့သွားစားတာတော့ခန်းတိုင်းတကယ်လို့တစ်ပတ်တစ်ခါသွားစားရဲဆိုအခုနှစ်ပတ်တစ်ခါလောက်သွားစားပြစ်ပါတယ်တစ်ခါဒီလိုတော့လည်းကလေးတွေကဥပ္ပါအီးဆိုပါလို့ねအိမ်လုံးလို့မြို့မှားလာတွေတော့ရှိတယ်ပေါ့เนาะတိတ်ပြီးတော့အရင်တော့လောက်တိတ်မစားပြစ်တော့ဘူးပေါ့အပြင်မှာအပြင်ကနေ delivery
ပေးတဲ့ပိုးရှင်တွေတတိထားမိလားအရင်တော့လောက်ပိုးရှင်တွေအများကြီးမဟုတ်တော့ဘဲနဲ့ဒီပမာဏရတော့တာနေသွားတာရောတတိထားမိလားရှင့်ဟုတ်တယ်နေသွားတယ်ပိုင်ပိုးရှင်လေးတွေကနေသွားတာတတိထားမိပါတယ်ပြီးတော့အရင်ကတော့မနေနည်းနည်းတော့နေသွားတယ်ဟိုခိုင်းဆိုတယောက်အဲ့လိုမျိုးလောက်တယ်ဆိုရင်ခုမလောက်တော့ဘူးပေါ့နော်အဲ့ကလေးပြဆိုအများကြီးပုံမှန်ပေးရတယ်အဲဈေးတွေကလည်းနည်းနည်းအဲ့လိုခုနပြောသလိုပိုးရှင်
ရှင်ဒီပြဿနာကိုဘယ်လိုမျိုးဖြေရှင်းနိုင်မယ်လို့ချင်လဲရှင
်အဲ့ဒါတော့ဟိုဖြေရှင်းတာတော့ government ပဲပေါ့နော်အဲ့လိုမျိုးသူတို့နဲ့ပဲဆိုင်နေဟိုကျမတို့ကတော့ဒီကိုဘက်ကနေတက်နိုင်သလောက်လို့ stay successful နဲ့ short တော့မျိုးတက်နိုင်သလောက်အကုန်လုံးပေါ့နော် save လုပ်ရတာပေါ့အဲ့ဒါပါပဲ
ယူရောက်ပြုံမှနေတဲ့မဝင်းမင်းထွန်းဖြစ်ပါတယ်ရှင်အမေရိကန်မှာကိုဗစ်ကရောဂါဒီကုန်ပစ္စည်းဖြည့်ဆည်းမှုကွင်းဆက် supply chain တွေပြတ်တောက်ခဲ့လို့ကုန်စည်နှုန်းတွေတိတိတသာမြင့်တက်သွားခဲ့ပြီးမြဲဒီပြဿနာတွေကိုကြော်လွှားနိုင်ချိန်မှာလဲကုန်စည်နှုန်းတွေကကြီးနေစေဖြစ်ပါတယ်အဓိကကတော့အမေရိကန်မှာငွေကြေးဖောင်းပွားမှုနှုန်းမြင့်တက်နေပြီးမြဲဝယ်လိုအားကျမသွားပဲဝယ်မြဲဝယ်နေကြလို့ဖြစ်ပါတယ်လောလောဆယ်မှာတော့ကုန်စည်နှုန်းကြီးနေတဲ့အတွက်အမေရိကန်မိသားစုတော်တော်များများဝင်ငွေနဲ့ထွက်ငွေမပြဖြစ်နေကြပါတယ်ရှင်ကျွန်မဆုမြတ်ပါမှာ
မဆုမြတ်မတင်ဆက်ပေးခဲ့တဲ့လူမှုရှုခင်းအစီအစဉ်ပါရှင်အခုဆက်ပြီးတော့တတ်တက်ရောင်တရလအစီအစဉ်ကိုတင်ဆက်ပေးကြပါမယ်ကဘာတလွားကထင်ပေါ်ကျော်ကြားသူတွေနဲ့အမှုပညာရှင်တွေရဲ့သတင်းတွေကိုစူးစီးပြီးတော့မယေးသန္တာကျော်ကတတ်တက်ရောင်တရလအစီအစဉ်မှာတင်ဆက်ထားတာရှုစားနာစင်ပါရှင
British နိုင်ငံကမီဘီယာကင်မလာရဲ့မွေးနေ့ဖြစ်တဲ့ဇူလိုင်လ18ရက်နေ့တင်းနယ်လာနေက British စစ်တပ်ကထုံးတမ်းစင်လာရာတနက်ပစ်ပေါက်ပြီးတော့ဂုံပြူခဲ့ပါရင်ဒါဟာ British နိုင်ငံမှာ Charles ပြင်းနန်းတက်ပြီးကလေးကပထမအဆုံးကြုံရတဲ့မွေးနေ့ဖြစ်တာပါ Greenpoint ဥယျာဉ်မှာဘီရင်တော်ဝင်မြင်းဆွဲအမြောက်တပ်က တနက်42ချက်ပြစ်ပေါက် HAC ဂုံနူးဆောင်အမြောက်တက်ကတော့တိမ်မြေဘေးက Wolf မျော်စင်ကနေပြီးတော့တနက်62ချက်ပြစ်ပေါက်ပြီးတော့ဂုံပြူခဲ့ကြပါတယ်ဗြိတိန်နိုင်ငံမှာတတိယမြောက် Charles ပြင်ကမေလ6ရက်နေ့ကပဲဘီရင်ဖြစ်နဲ့ဗိတ်သိက်ခံခဲ့တာဖြစ်ပါတယ
် Madonna
Yeah
I dare you
Mhm
to do a world tour and play your greatest motherfucking hits.
နမကျော်ဝိုင်းပေါ့ပ်ဆိုတော့မက်ဒေါနာရဲ့မြောက်အမေရိကဖျော်ဖြေခီးစဉ်အားလုံးရွှေ့ဆိုင်းလိုက်ပါတယ်။သူနေမကောင်းဖြစ်ပြီးတော့ရက်တော်ကြာဆေးရုံတရပြည့်တဲ့နောက်အခုလိုမျိုးဖျော်ဖြေရေးပွဲတွေကိုရွှေ့ဆိုင်းတဲ့တင်ထုတ်ခဲ့တာပါ။အစားကတော့သူ့ရဲ့ celebration ဆိုတဲ့ဖျော်ဖြေခီးစဉ်ကနေဒါနိုင်ငံဗန်ကူးဗားမြို့မှာဒီလအစတင်မှာဖြစ်ပါတယ်။အခုတော့အော်တိုဘာလကျတော့မှဥရောပဖျော်ဖြေခီးစဉ်နဲ့စတင်ဖို့စီစဉ်ထားတယ်လို့ဇူလိုင်လ10ရက်နေ့က Twitter လူမှုကွန်ရက်မှာပြောသွားပါတယ်။မြောက်အမေရိကဖျော်ဖြေခီးစဉ်အတွက်ရက်တွေကိုတော့တက်နိုင်သမျှအမြန်ဆုံးပြန်ပြောင်းကြေညာပါမယ်လို့ဒီခီးစဉ်လက်မှတ်တွေရောင်းတဲ့ Live Nation ကပြောပါတယ်။လက်မှတ်ဝယ်ထားတဲ့ပရိသတ်တွေအနေနဲ့လည်းသူတို့ရဲ့လက်မှတ်တွေကိုတိကျသိမ်းထားပြီးတော့ကြေညာမဲ့ရက်ကိုသာစောင့်ကြပါလို့မှာထားပါတယ်။အသက်64နှစ်ရှိပြီဖြစ်တဲ့ဆိုတော့မက်ဒေါနာဟာဘက်တီးရီးယားပြောင်းဝင်ပြီးတော့အရင်ကစေယောအထုကုသဆောင်မှာရက်တော်ကြကြကုသလာရတာပါအခုလောလောဆယ်သူကျမ်းမာရေးကိုအထုအာယုံစိုက်နေပါတယ်ပြန်အားရှိအောင်လုပ်နေပါတယ်အမြဲတမ်းပရိသတ်တွေစီကိုပြန်လာဖို့ကြိုးစားနေပါတယ်ဆိုတာအာမခံပါတယ်လို့မက်ဒေါနာက Twitter မှာရေးသွားပါတယ်သူ့ကိုအမြဲတမ်းအားပေးတဲ့ပရိသတ်တွေနဲ့သူတို့ရဲ့စွန့်မှုတွေအားပေးတဲ့နေအတွက်အထူးကျေးဇူးတင်ပါကြောင်းလည်းပြောပါတယ်ရှင်တို့ရဲ့ချစ်ချင်းမေတ္တာတွေကိုကျွန်မရရှိပါတယ်ပြန်ဒီကောင်းအောင်လုပ်နေပါတယ်ကျမဘွားမှာရရှိခံစားရမှုတွေအားလုံးအတွက်အထူးကိုကျေးဇူးတင်ပါတယ်လို့မက်ဒေါနာကပြောသွားခဲ့ပါတယ်။ကမ္ဘာအလှမယ်တမိုင်းမှာပထမဦးဆုံးအကြိမ်အနေနဲ့နယ်သာလန်နိုင်ငံအလှမယ်ပြိုင်ပွဲမှာလိန်ပြောင်းအမျိုးသမီးကအလှတရဖူးစုဆုခူးသွားပါတယ်။ဒါဟာအလှမယ်ရွေးချယ်ပြိုင်ပွဲတွေကျင်းပတဲ့94နှစ်တာကာလအတွင်းမှာပထမဦးဆုံးအကြိမ်မှာဇူလိုင်လ10ရက်နေ့ကကျင်းပတဲ့ပြိုင်ပွဲမှာအသက်22နှစ်ရွယ်Ricky Valerie ကိုလည်းကအလတရပူစောင်းသွားတာဖြစ်ပြီးတော့ဒီနှစ်ကုန်ပိုင်းမှာကျင်းပမယ် Miss Universe မယ်ဆက်ကြဝလာပြိုင်ပွဲမှာနိုင်ငံကိုစားပြုရှင်ပြိုင်ရမှာပါ။အဲ့ဒီပြိုင်ပွဲမှာသာသူသာနိုင်ရရင်သူကမယ်ဆက်ကြဝလာအလှမယ်တမိုင်းတခြားကိုတရပူစောင်းတဲ့ပထမအဆုံးလိန်ပြောင်းအလှမယ်ဖြစ်ပါမယ်။အခုဆုရရှိတဲ့ Miss ကိုလည်းက Miss Universe မယ်ဆက်ကြဝလာပြိုင်ပွဲအတွက်အထူးစိတ်လှုပ်ရှားနေပါတယ်
။ I'm selected to go to Miss Universe.And do that with more than 80 other countries, so I cannot wait for that adventure.
ပြန်ဝဲချင်အမြဲတမ်းရောက်ချင်နေပါပြီလို့ကိုလဲကပြောသွားတာပါ။ဒါမဲ့လည်းသူကခွဲစိတ်ပြီးတော့လိန်ပြောင်းထားတဲ့အလှမယ်တူမလို့နေ့စဉ်နဲ့အများစုတို့ဆဲကြတွေသူစီရေးပို့နေကြတာကြောင့်သူဘလောက်စိတ်ညစ်ခံစားရလဲဆိုတာလည်းပြောပါတယ်။ဒီလိုစာမျိုးတွေကန့်ဝတ်မှုမျိုးတွေကြုံနေရတာကနယ်သာလန်နိုင်ငံလူမှုအတိုင်းဝိုင်းရဲ့အကြီးတန်းတဲ့တခြားတစ်ဖက်ကိုလှည့်ဟပြသလိုဖြစ်ပါတယ်လို့သူကပြောပါတယ်။
မေးသနာကျော်တင်ဆက်ပေးခဲ့တဲ့တက်တန်ရောင်သတင်းလာအစီအစဉ်ပါရှင်တနင်္လာညရဲ့အပတ်စဉ်ကဏ္ဍအစီအစဉ်တွေကတော့ဒီလောက်ပါပဲအခုထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေကိုမနက်ဖြန်အင်ကာမနက်ခင်းမှလည်းတလှည့်ပြန်ပြီးထုတ်လွှင့်ပေးတာမျိုးစောင့်မျှော်နားဆင်နိုင်ပါတယ်မကြခင်မှာအစီအစဉ်တွေအဆုံးသတ်တော်မှာမို့နောက်ဆုံးရသတင်းချင်းချုပ်ကိုမက်ခင်လေးကတလှည့်ပြောပြပေးပါမယ်ရှင်
88မျိုးဆက်ခေါင်းဆောင်တအုပ်ဖြစ်တဲ့ကိုကျင်းမီ NLD လွှတ်တော်ကိုစလေဟောင်းကိုဖြိုးစရာတော်နဲ့တူတက်ကြွလှုပ်ရှားသူကိုလာမျိုးအောင်နဲ့အောင်သူကိုအောင်သူရဇော်တို့ကိုစစ်တပ်အာဏာပိုင်တွေကကွပ်ဖြတ်တတ်မြတ်လိုက်တာဟာတနှစ်ပြည့်တဲ့အချိန်မှာပဲအမေရိကန်တန်ယုံဗြိတိန်တန်ယုံနဲ့အာဆီယံမှာရှိတဲ့ဥရောပပါလီမန်တို့ကဝန်နဲ့ကြောင်းဒီကနေ့ထုတ်ပြန်ပါတယ်။ရန်ကုန်အမေရိကန်တန်ယုံနဲ့ရန်ကုန် UK တန်ယုံတို့ဟာစစ်တပ်အာဏာသိမ်းပြီးနောက်ပိုင်းကစလို့ခုလိုအာဏာသိမ်းစစ်တပ်ရဲ့အကြမ်းဖက်မှုတွေကိုရှုတ်ချတာဆန့်ကျင်တာဒီမိုကရေစီရေလိုလားသူတွေကိုထောက်ခံကြောင်းပြတာတွေမကြာခဏဖော်ပြလေးရှိပါတယ်။အာနာသိန်းစစ်ကောင်စီကတော့ရန်ကုန်အခြေစိုက်နိုင်ငံသားတန်ယုံတချို့ကမြမအကြီးကိုဝင်ရောက်ဆွတ်ဖက်တာတွေရှိနေတယ်ဆိုပြီးသတိပေးချက်ထုတ်ပြန်ခဲ့ပူပါတယ်။ဖိလစ်ပိုင်နိုင်ငံမှာသမ္မတဖာဒီနယ်မာကုစ်ဂျူနီယာကသမ္မတတာဝန်ယူတဲ့တစ်နှစ်ပြည့်အဖြစ်နိုင်ငံတော်အခြေပြမိန့်ခွန်းမပြောခင်မှာပဲထောင်နဲ့ချီတဲ့ဖိလစ်ပိုင်ပြည်သူတွေဟာမနီလာမြို့လမ်းမပေါ်တွေပေါ်မှာစုရုံးဆန္ဒပြကြပါတယ်။တိုင်းပြည်ရဲ့ဘန်နာ၃နဲ့ယထာလန်းဖောက်လုပ်ရေးလုပ်ငန်းလိုအခြေခံအဆောက်အုံစီမံချက်တွေဟာလူနည်းစုကိုပဲအကျိုးဖြစ်ထွန်းစေတယ်လို့စီးရဲမွေးတင်မှုနဲ့အလုပ်လက်မဲ့တွေတိုးလာမှုဖြစ်စေတယ်လို့ဆန္ဒပြသူတဦးကပြောသွားပါဗျ။တ တနင်္လာနေ့ နေ့က ကျင်းပတဲ့ စပိန် နိုင်ငံ ရွေးကောက်ပွဲမှာ လက်ဝဲလက်ရာ ပါတီတွေ နှစ်ဖက်စလုံး ဘေးပါတီကမှ အပြတ်အသတ် အနိုင်ရတာ မျိုးမရှိပဲ အစိုးရ ဖွင့်နိုင်တဲ့ အခြေအနေ မရှိတာကြောင့် နိုင်ငံရေးရ ရှေ့တိုးမရတဲ့ အကျက်တဲတွေနဲ့ ရင်ဆိုင်နေရပါတယ် ရွေးကောက်ပွဲမှာ အတိုက်ခံ conservative party ဖြစ်တဲ့ popular party က အမတ်နေရာ အများစုကို အနိုင်ရခဲ့ပါတယ် ဒါပေမဲ့လည်း လက်ရှိ socialist ဝင်ကြီး pedro sanne ကိုဖေရှားပြီး အစိုးရသစ် ဖွင့်နိုင်တဲ့ အထိတော့ အဆင်မပြေသေးပါဘူးရှင်
တနင်္လာညရဲ့နောက်ဆုံးရသတင်းချင်းချုပ်ကိုမက်ခင်လေးကပြောပြပေးခဲ့တာဖြစ်ပါတယ်ရှင်ဒီညရဲ့စီစဉ်ထုတ်လို့ရေမှုကကိုစံကျော်ဖြစ်ပါတယ်ဆက်ပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့စစ်ထရစ်ဖရန်ကင်နဲ့ဟယ်လန်တို့ဖြစ်ပါတယ်ရှင်ကျွန်မကဆုမွန်ပါဗီဒီယိုကိုနားတော်တာဆင်ခဲ့တဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်ရှင်
This program has come to you from the Voice of America, Washington.